Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်ဇူလိုင်လ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါဂါဇာကမ်းမြောင်ဒေသမှာတတ်မှတ်ချက်တစုံတရာမထားပဲအ мян အပြစ်ခတ်ရက်ဆဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကြီးညာချက်ထုတ်ပြန်လိုက်ပါတယ်မလေးရှားလေရင်ကိုပြစ်ချမှုဟာနိုင်ငံတကာစစ်ရာဇဝဲမှုပြစ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုကကိုရီးယားကျွန်းဆွယ်ဒေသတင်းမာမှုတိုးအောင်လုပ်နေတယ်လို့ဆက်ဆွဲပြီးနျူကလ িয়ার လက်နက်နဲ့ပြစ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်လိုက်ပါတယ်ဒီလိုသတင်းလေးတွေကြားမှာမှအင်ဂျင်
ကောင်းပါပြီရှင်တရုတ်မြန်မာနယ်စပ်လိုင်ဇာမာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံကိုတော့ကုလသမဂ္ဂနဲ့တရုတ်နိုင်ငံကအထူးကိုယ်စားလှယ်တွေတက်ရောက်နေပါတယ
် The Secretary says I have followed closely the developments with respect to the peace process in Myanmar and my special advisor
စီစဉ်ပြီးမှအပြည့်အစုံကိုတင်ဆက်သတင်းစီစဉ်ပြီးမှအပြည့်အစုံကိုတင်ဆက်ပေးမှာပါရှင်ဒါအပြင်ရွေးကောက်ပွဲမှာလိုက်နိုင်ရမယ့်ဤဥပဒေနဲ့ညွှန်ကြားချက်တွေကိုမကြာမီရပိုင်းအတွင်းထုတ်ပြန်တော့မယ့်သတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍနဲ့အတူတနင်္လာနေ့ညတိုင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
အစ္စရေးနဲ့ဟမတ်တွေကြားလူသားချင်းစာနာမှုတွေတတ်မှတ်ချက်တစုံတရာမထားဘဲအ мян ဆုံးအပြစ်ခတ်ရက်ဆဲကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္လာနေ့အစောပိုင်းမှာထုတ်ပြန်လိုက်တဲ့အခုဆုံးဖြတ်ချက်ဟာနှစ်ဖက်စလုံးကအသေးချာလိုက်နာပြီးတားရှိခံမဲ့အပြစ်ခတ်ရရေးဖြစ်လာဖို့လှုံ့ဆော်တဲ့ခြေလှမ်းတရက်လို့ဆိုပါတယ်။ဒါပြင်ဂါဇာကမ်းမြောင်ဒေသခံတွေအတွက်လူသားချင်းစာနာမှုထောက်ကူရေးအရေးတကြီးလိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းတမ်မတ်ကြီးရီယတ်မန်ဆော့ကတော့ဒီကြေညာချက်ကနေတားရှိအပြစ်ခတ်ရက်ဆဲလာမယ်လို့မျှော်လင့်ထားကြောင်းပြောခဲ့ပေမဲ့အစ္စရေးရဲ့ရန်လိုမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်အရေးမယူဘူးလို့ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂရဲ့အစ္စရေးတမ်မတ်ကြီးရွန်ပရော့စနာကတော့ဟမတ်စ်တွေကအစ္စရေးဘက်ကိုရော့ကက်အစင်းပေါင်း 2,500 လောက်ပစ်ခတ်ခဲ့တာမို့အစ္စရေးကလက်တုံပြန်တိုက်ခိုက်ခဲ့ရတာလို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေမဖြစ်အောင်အစ္စရေးဘက်ကတက်နိုင်တဲ့လောက်ရှောင်ရှားပေမဲ့ဟမတ်စ်တွေဘက်ကပစ်ခတ်မှုတွေရပ်ပစ်ဖို့အတွက်ညှင်းဆုံနေတယ်လို့ပြောပါတယ်အခုထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်မှာလဲဟမတ်စ်တွေနဲ့ပတ်သက်ပြီးအတိအကျဖော်ပြတာမတွေ့ရကြောင်းနဲ့အစ္စရေးဘက်ကကိုယ့်ကိုယ်ကိုခုခံကာကွယ်ခွင့်ရှိတယ်လို့ဆိုပါတယ်
မလေးရှားလေရင်အမှတ်၁၇ကိုယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြစ်ချခဲ့တာဟာဆိုရင်စစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုပြီးကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးနှာပြီးပြီးလေးကလေရင်ကိုကြောင်းမဲ့ဖွဲ့ပြစ်ချခဲ့တာဟာဆိုရင်စစ်ရာဇဝတ်မှုမြောက်တယ်လို့သတ်မှတ်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါလေရင်ပြစ်ချခဲ့မှုကိုချက်ချင်းပြည့်ပြည့်စုံစုံထိထိရောက်ရောက်နဲ့လွတ်လပ်ပြီးဘက်လိုက်မှုမရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကိုလည်းသူမကပြောဆိုလိုက်ပါတယ်စစ်ရာဇဝတ်မှုတွေအပါအဝင်ယူကရိန်းပြည်ပခါတွင်မှနိုင်ငံတကာဥပဒေတွေကိုစိုးစိုးဝါဝါချိုးဖောက်ခဲ့ကြသူဘသူပင်ဖြစ်နေပါစေတရားဥပဒေအရစီရင်နိုင်ဖို့အတွက်အထောက်အမှုမှန်သမျှကိုအသေးအချာလှုပ်ဆောင်သွားမယ်လို့မစ်ပီလီကထပ်လောင်းပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဧပြီလကစတင်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေကြောင်းအနည်းဆုံးလူပေါင်း1129ဦးတို့သေဆုံး3442ဦးဒဏ်ရာရရပြီးတော့ဒီလူပေါင်းတသိန်းလောက်ယာယီရွှေ့ပြောင်းခဲ့ကြရတယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲလေရင်ပြက်ကြရနေရာမှာတိုက်ခိုက်မှုတွေကြောင့်စုံစမ်းစစ်ဆေးရေးမှုတွေလေရင်ပြက်ရှိရာနေရာကိုမရောက်နိုင်ကြသေးပါဘူး။နယ်သာလန်နဲ့ဩစတြေးလျကျွမ်းကျင်သူတွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတော့လေရင်ပြက်ကြရနေရာကိုရောက်ဖို့အတွက်ထပ်မံစူးစမ်းနေပါတယ်လို့တနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်။နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ရုရှားတပ်တွေကယူကရိန်းအရှေ့ပိုင်းကိုနေဆက်ဖြတ်ကျော်ပြီးဒုံးကျည်တွေလက်နက်ကြီးတွေနဲ့ပစ်ခတ်နေကြတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောဆိုတဲ့ဂျိုရုကနေရိုက်ယူထားတဲ့ဓာတ်ပုံတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့တာပဲဖြစ်ပါရဲ့ရှင်
Yugos Russia Yenan Company ရဲ့မူလအစုရှယ်ယာဝင်ဟောင်းတွေကိုနစ်နာခြေဖြစ်တဲ့ကုမ္ပဏီကဒေါ်လာဘီလီယံ50ပြိုပေးဆက်ဖို့ Netherlands နိုင်ငံမှာရှိတဲ့နိုင်ငံတကာခုံတမာရီယုံကအမိန့်ချလိုက်ပါတယ်။ကုမ္ပဏီပိုင်ပစ္စည်းတွေကိုအစုရှယ်ယာဝင်တွေသဘောမှာပါပဲလွှဲပြောင်းထိန်းချုပ်မှုတွေလုပ်ခဲ့တာအတွက်နစ်နာခြေဖြစ်တဲ့ဒေါ်လာဘီလီယံ100ကျော်ရဖို့အစုရှယ်ယာဝင်ဟောင်းတွေကစူးစမ်းနေကြတာဖြစ်ပါတယ်။ Yugos ရဲ့ကုမ္ပဏီခွဲဟောင်းတစ်ခုဖြစ်တဲ့ Minentep အဖွဲ့ကနစ်နာမှုအတွက် The Hague ကခုံတမာရီတရားရုံးမှာရှောက်ထားခဲ့တာပါ။ဒီကုမ္ပဏီကအခု GML ကုမ္ပဏီဖြစ်နေပြောင်းလဲလိုက်ပြီးရုရှားကအချမ်းသာဆုံးစင်းဝင်တဦးထဲမှာပါတဲ့ Mikhail Khodorkovsky ရဲ့ Yugos ကုမ္ပဏီကိုတရားဆွဲဆိုနေတာဖြစ်ပါတယ်။ Netherlands တရားရုံးကတော့အခုမှဟာနိုင်ငံရေးလုပ်ွက်တွေပါနေတယ်လို့ဆိုပါတယ်။ Mr. Khodorkovsky ဟာအခုခါမှာနိုင်ငံရေးပြိုင်ပွဲဖြစ်လာမယ့်လက္ခဏာပြလာတာမို့ Yugos ကုမ္ပဏီဒေဝါလီခံရအောင်ရုရှားတရားရုံးတွေကသူတို့အာဏာပိုင်တွေဘက်ကနေဘက်လိုက်တယ်လို့လည်းပြောပါတယ်။သမ္မတဗလာဒီမီယာပူတင်လက်ထက်2003ခုနှစ်ကတည်းကခေါ်ရော့စကီပိုင်နဲ့ Yugos ကုမ္ပဏီအတွက်အခွင့်အခရေးအမတန်ချမအစမတန်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်မစ္စတာခေါ်ရော့စကီကို1000နှစ်ချပစ်ခဲ့ပြီးသူထောင်နေနေတဲ့ဆယ်နှစ်တာကာလအတွင်းမှာ Yugos ကုမ္ပဏီကအခွင့်မဆောင်နိုင်တဲ့အတွက်ပစ္စည်းတွေကိုသိမ်းယူခဲ့တာပါ။အခု Netherlands နိုင်ငံသား200လောက်အပါအဝင်လူပေါင်း298ယောက်သေဆုံးခဲ့တဲ့မလေးလျင်ပြစ်ချခံရမှုနဲ့ပတ်သက်ပြီးရုရှားနဲ့ Netherlands နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာအခုလို10နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့အမှုကိုတရားရုံးကကြားနာပြီးအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။
အာဖရိကနောက်ပိုင်းဒေသမှာလူပေါင်း900လောက်သေဆုံးခဲ့တဲ့ Ebola virus ပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ဖို့ကြိုးစားတဲ့အနေနဲ့ Liberia ကသူ့နိုင်ငံတဲဝင်ပေါက်အတော်များများကိုပိတ်လိုက်ပါတယ်။ Monrovia နိုင်ငံတကာ၄စိတ်ခရိုင်၄စိတ်တခုနဲ့နေဆက်ကျော်ဖြတ်တဲ့ဂိတ်ကြီး၃ခုကိုပဲဖွင့်ပေးမှာဖြစ်ပြီးအဲ့ဒီနေရာတွေမှာဒီရောဂါပိုးမပြန့်ပွားအောင်အကာအကွယ်တွေလုပ်ထားမယ်လို့သမ္မတ Ellen Johnson Shilliff ကတင်းငင်းနေနေ့ညကကြေညာလိုက်ပါတယ်။နိုင်ငံတွင်းမှာဆန္ဒပြတာနဲ့ပွဲလန်းသဘင်တွေလုတံအပါအဝင်လူမှုစုဝေးမှုတွေမလုပ်ဖို့ကိုပါတားမြစ်ထားပါတယ်။အခုထိဆေးမတွေ့သေးတဲ့ဒီရောဂါဖြစ်ပွားမှုကြောင့် Liberia နိုင်ငံမှာလူပေါင်း128ယောက်တို့သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9223ไคลโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยบ่ทุ่ลื่นปีนี่บ่ได้ครับ
ฟิวอเมริกันตังก็ญาเวตะทินฤကိုเสร็จแล้วจีญญาနေပါတယ်American ပြည်ထောင်စုကကိုရီးယားကျွန်းဆွယ်ဒေသမှာတင်းမာမှုတွေတိုးနေအောင်လုပ်နေတယ်လို့ဆွဆွဲပြီး American နိုင်ငံကိုနျူကလ ियर လက်နက်နဲ့တိုက်ခိုက်မှုတွေလုပ်မယ်လို့မြောက်ကိုရီးယားထိပ်တန်းစစ်ဘက်အရာရှိကြီးတူကချိန်ချောက်လိုက်ပါတယ်။အခုလိုတိုက်ခိုက်ဖို့တာဝန်ဖြင့်ဒုံးလက်နက်တွေပြစ်လွှတ်နိုင်အောင်မြောက်ကိုရီးယားကစူးစမ်းနေပုံရပြီးအရင်ကလည်းခုလိုပဲအလားတူချိန်ချောက်မှုတွေကိုလုပ်ခဲ့တာပါ။တကယ်လို့မြောက်ကိုရီးယားရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိပါဖို့စူးစမ်းရင်ဖြစ်စေနျူကလ ियर လက်နက်ထားရှိခွင့်နဲ့နျူကလ ियर လေယာဉ်တင်သင်္ဘောချထားမှုပိတ်ပင်ရင်ဖြစ်စေအမေရိကန်သမ္မတအင်ဂျူနဲ့ Pacific သမ္မတကြားတောက်ဝိုင်မှာချထားတဲ့အမေရိကန်စစ်တပ်အခြေစိုက်စခန်းတွေကိုမြောက်ကိုရီးယားကနျူကလ ियर ဒုံးကျည်တွေနဲ့ပစ်ခတ်မယ်လို့မြောက်ကိုရီးယားလက်ထောက်စစ်သေးနာပတိဟွမ်ပျုံးဆိုကပြောကြားလိုက်တာပါကိုရီးယားစစ်ပွဲကိုအဆုံးသတ်စေတဲ့စာချုပ်ချုပ်ဆိုခဲ့တာ62နှစ်မြောက်နှစ်ပတ်လည်အခမ်းအနားပွဲမှာလူမှုကိုဟွမ်ကအခုလိုမိန်ကွန်းပြောကြားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကနေအမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်မြောက်ကိုရီးယားမှာမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေအထိတော့မြောက်ကိုရီးယားကနေတာတိုးနဲ့တာဝေးပြစ်ဒုံးကျည်တွေကိုစမ်းသပ်ပစ်လွှတ်နေတာဖြစ်ပါတယ်။
တောင်ကိုရီးယားစီးဝါဂရုတင်မောနှိမ့်မြုပ်မှုကနေလွတ်မြောက်ခဲ့ကြတဲ့အကြောင်းသူကြောင့်သား6ဦးတို့ကဒီဂရုတင်မောနှိမ့်မြုပ်ချိန်မှာထွက်ပြေးလွတ်မြောက်ခဲ့ကြတဲ့တင်မောဝန်ထမ်း15ဦးတို့ကိုတရားစွဲဆိုထားရာအန်ဆန်မျိုးခါတရားရုံးတရုံမှာတင်းလာနေကထွက်ဆိုချက်ပေးခဲ့ကြပါတယ်။နှိမ့်မြုပ်ဂရုတင်မောကမာလိမ်မှုအပါအဝင်အသက်ဘေးကလွတ်မြောက်ခဲ့တဲ့ဂရုတင်မောဝန်ထမ်းတွေဟာလူသတ်မှုကအစာခီးတဲ့တွေရှိနေစေတင်မောကိုစွန့်ပစ်ခဲ့မှုအစုံစွဲဆိုချက်တွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ထွက်ဆိုချက်ပေးခဲ့ကြတဲ့ထဲကအကြောင်းသူလေးတဦးကတော့တင်မောနှိမ့်မြုပ်ချိန်မှာသူတို့ကိုကိုယ်အခန်းမှာကိုနေကြဖို့တင်မောဝန်ထမ်းတွေကညွှန်ကြားခဲ့တဲ့အကြောင်းနဲ့တင်မောကန်းထဲကိုရေတွေစပြီးဝင်လာချိန်ထိညွှန်ကြားချက်အတိုင်းခန်းထဲမှာနေထိုင်ခဲ့ကြတယ်လို့ပြောခဲ့ပါတယ်။အသက်ငယ်အင်ကြီးတွေကိုဝတ်ရေပေါ်မှာမျှော်ပြီးတကားစီကိုသွားကြတာမှလည်းတင်မောကတစ်ဖက်ကိုစောင်းသွားပြီးတကပောက်ကသူတို့ခေါင်းပေါ်ကိုရောက်နေခဲ့တယ်လို့အကြောင်းသူလေးကပြောပါတယ်။ သူတို့ကိုတင်းမောအခန့်အပြင်ဘက်မှာရှိနေတဲ့တခြားចောင်းသူចောင်းသားတွေကဆွဲထုတ်ခဲ့ကြရတာပါနောက်ចောင်းသူလေးတယောက်ကတော့သူမရောလွတ်မြောက်လာတဲ့တခြားသူတွေကိုပါတင်းမောဝန်ထမ်းတွေကူညီခဲ့ကြတာမဟုတ်ဘူးလို့ထွက်ဆိုခဲ့ပါတယ်အခုထွက်ဆိုချက်ပေးကြတဲ့ចောင်းသူចောင်းသားအဖွဲ့ကတော့အမှုမှာထွက်ဆိုချက်ပေးကြမဲ့ကလေး85ယောက်ထဲကပထမဆုံးအဖွဲ့ဖြစ်ပါတယ်။ဧပြီလ16ရက်နေ့စီဝေါ်ဂရုတင်မော်နေမြုပ်ခဲတာမှာလူ300နီးပါးတေဆုံးခဲ့ကြရပြီးအများစုကတော့အင်ချွန်းကနေဂျေဂျူးကျွန်းစီကိုလေလာရေးခီထွက်ခဲ့ကြတဲ့အထက်တန်းចောင်းသားလေးတွေဖြစ်ပါတယ်ရှင်
။မွတ်စလင်တို့ရဲ့ရမဒန်ဥပုလပြီးဆုံးတဲ့အထိမ်းအမှတ်ဖြစ်တဲ့ကမ္ဘာတစ်လောသမောင်းများစွာသောမွတ်စလင်တွေအီဒ်ပွဲတော်ဆင်နွှဲနေကြပါတယ်။အင်ဒိုနီးရှား၊အီဂျစ်တို့လိုနိုင်ငံတွေမှာဆုတောင်းပွဲကျင်းပတာနဲ့တနင်္လာနေ့ပြောပွဲရှင်ပွဲတွေစုစည်းကျင်းပနေပေမဲ့ဂါဇာကမ်းမြောင်နဲ့မလေးရှားနိုင်ငံတွေမှာတော့အပြည့်အဝမပြောနိုင်ကြပါဘူ
းအသေးရောင်အတဝါကူးဆက်ပိုးကြောင့်နှစ်ဆင်ဆိုးသလိုကမ္ဘာပေါ်မှာလူတသန်းခွဲလောက်တေဆုံးနေရတယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာအသေးရောင်အတဝါယောဂါနေ့မှာကျန်းမာရေးကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်စမ်းသပ်ကာကွယ်မှုနဲ့ကုသမှုတွေကိုအရှိန်မြှင့်လှုံ့ဆော်ခြင်းကသာကမ္ဘာအဆိုးဝါးဆုံးဒီယောဂါပိုးကိုကင်တွယ်ဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ရှင် Direct from Washington
တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တေကြီးထိုက်တူကပြပြသွားတာပါရှင်။မကြာခင်မှာတော့မန္တလေးတိုင်းမှာညမထွက်ရကန့်သက်ခြင်းကိုနောက်ထပ်တနားကြီးရှော့ချပေးလိုက်တဲ့အကြောင်းကြားမှာပါရှင်။တရုတ်မြန်မာနယ်စပ်ဒေသလိုင်ဇာမြို့မှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုက်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်တို့တက်ရောက်ခဲ့ပါတယ်။အဲ့ဒီမှာသူတို့ရဲ့မြန်မာအပေါ်သဘောထားတွေကိုရှင်းပြခဲ့တာဆိုတော့ဘာတွေလဲဆိုတာကိုလိုင်ဇာညီလာခံကိုရောက်နေတဲ့ VOA သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့တနင်္ဂနွေဆိုင်ရာအပြစ်ခတ်ရက်စဲညှိနှိုင်းအဖွဲ့ NCCT မှာပါဝင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲတတိယနေ့နေကင်းပိုင်းပြန်လည်စတင်ချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာနဲ့တရုတ်အစိုးရရဲ့ကိုယ်စားလှယ်တို့လေးလာသူအဖြစ်ပါဝင်တက်ရောက်လာကြတာဖြစ်ပါတယ်။မစ္စတာနမ်ဘီယာကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ရဲ့တဝန်လွှာကိုအခုလိုဖတ်ကြားခဲ့ပါတယ်
။ The Secretary says, I have followed closely the developments with respect to the peace process in Myanmar and my special advisor Vijay Nambiar has been keeping me informed of its progress.
မစ္စတာနမ်ဘီယာပြောသွားတာကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာမြန်မာပြည်ကငြိမ်းချမ်းရေးဖြစ်စဉ်တွေကိုအနီးကပ်လေးလာဆောင်ကြည့်နေပြီးစစ်ဆက်ဆွေးနွေးမှုတွေတိုးတက်လာတဲ့အတွက်အားရမိကြောင်းပြောဆိုတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တဝန်လွှာမှာတပြည်လုံးပြစ်ခတ်ရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေချမှတ်နိုင်ရင်ဒါဟာအရေးပါတဲ့သမိုင်းဝင်လမ်းစုံကိုရောက်ပြီလို့အတိအမှတ်ပြုရမှာဖြစ်ကြောင်းဒီအတွက်ကြိုးပမ်းအားထုတ်မှုတွေအထူးလိုအပ်နေပြီးဒါကိုကျော်လွှားနိုင်မယ်လို့လည်းအသီးမှတ်ပြုကြောင်းနဲ့ရီမန်းချက်တွေအတွက်260ကျော်အခက်ခဲတွေကိုဖြတ်တန်းခဲ့တာကိုလည်းအသီးမှတ်ပြုကြောင်းပါရှိပါတယ်။ဒါအပြင်ဆွေးနွေးပွဲတွေဆောင်ရွက်ရမှာလိုအပ်လာမယ်ဆိုရင်အကြံဉာဏ်နဲ့အခြားအထောက်ပံ့တွေကိုကုလသမဂ္ဂနဲ့နိုင်ငံအသီးသီးကပံ့ပိုးဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်။ဒီကနေ့ဆွေးနွေးပွဲကိုတရုတ်ပြည်သူသမ္မတနိုင်ငံကအာရှရေးရာအထူးတန်တမန်မစ္စတာဝိုင်ယင်ဖန်မတက်ရောက်နိုင်ပဲသူရဲ့ကိုယ်စားမစ္စတာထောင်ယန်းမြန်မာအမည်ဦးထွန်းရင်ကတက်ရောက်ခဲ့ပါတယ်။တရုတ်အစိုးရရဲ့ယက်တိကျင်းတဲ့သဘောထားဟာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ငြိမ်းချမ်းရေးအမြန်ရရှိဖို့လိုလားကြောင်းနဲ့ဒီအတွက်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းကိုသူကအခုလိုမြန်မာစကားနဲ့ပြောဆိုပါတယ
်။အပြစ်အခါရစင်းရဲနဲ့ပတ်သက်ပြီးတော့တကယ်လို့ငြိမ်းချမ်းရေးရရှိရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဖက်ကမစ္စမားဖက်ကဟုတ်လားလိုအပ်ချက်ရှိလို့ရှိရင်ကျွန်တော်တို့တတ်နိုင်တယ်လို့အကူအညီကျွန်တော်ပြေးနိုင်ပါလေလို့ကျွန်တော်တို့ဒီမှာကျွန်တော်ပြောချင်ပါတယ်။နောက်ဆုံးအနေနဲ့ဟုတ်လားမြန်မာနိုင်ငံရဲ့ဒီနေ့အချင်းရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာမြန်မာနိုင်ငံပြည်သူပြည်သားများနဲ့ဆန္ဒနဲ့ကဲ့ညီကြမှာကကျွန်တော်တရုတ်ပြည်သူပြည်သားများရဲ့ဆန္ဒနဲ့ကဲ့ညီပါကဲ့ညီပါဒီမှာဖွံ့ဖြိုးတိုးရလာမယ်ဆိုလို့ရှိရင်ကျွန်တော်နှုတ်နှစ်ဖက်ကကျွန်တော်ဖက်ပေါင်းဆောင်ကနေပြီးတော့ကျွန်တော်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအားလုံးလုပ်နိုင်စရာကဲ့ညီစရာအများကြီးပါအဲ့ဒီနေ့စောစောစီစီရောက်နိုင်ပါလို့ကျွန်တော်ဆုတောင်းပါတယ်
အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်အစိုးရကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးတဲ့အပေါ်မှာ NCCT အဖွဲ့ဝင်ဦးခွန်ဥက္ကာကအခုလိုပြောဆိုပါတယ
်တို့လာတဲ့အတွက်ကတော့ဗာဖြစ်ဖြစ်အာမခံချက်တော့တုံတရားရှိတာပေါ့အာမခံပေါ့ဗျာဒီကိစ္စကကိုယ်အိမ်တွင်းရေးအတွင်းရေးမဟုတ်ဘဲနဲ့ဘလို့ဖြစ်တယ်ဘလို့ပြတ်တယ်အပြန်လာဘလို့ညှိနှိုင်းတယ်တိုင်းပါတွေရတယ်ဗာတွေလျှော့လဲဆိုရဘက်ကလည်းဗာတွေလျှော့လဲအဲ့ဒီအပေါ်မှာတော့တက်သေးရှိတာပေါ့ဗျာတက်သေးရှိတော့အဲ့ဒီတက်သေးကအမကန်ကြဖြစ်တာပေါ့ဘယ်သူမှားတယ်ဘယ်သူမှန်တယ်ဘယ်သူကတရားလွန်တယ်ဘယ်သူကရှော့ပေါက်ပေးတယ်ပေါ့ဗျာပ ဘသူကသဘောထားတင်းမာတယ်ပေါ့ဒါမျိုးကသူတို့ကစောင့်ကြည့်ပြီးတော့မှသိရတာဟုတ်ရဲ့
မစ္စတာနမ်ဘီယာဟာတိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးပွဲကိုတတိယအကြိမ်တက်ရောက်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရကုစလေအဖွဲ့ဟာလည်းဒုတိယအကြိမ်ပါဝင်လာတာဖြစ်ပါတယ်ဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့ကြီးညှိနှိုင်းပြီးရင်တော့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နောက်လပထမပတ်လောက်မှာထပ်မံဆွေးနွေးနိုင်ပွဲရှိနေပါတယ
်ဒါကတော့လိုင်ဇာမြို့ကနေ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ခဲ့တာပါရှင်ပုံမှန်144အမိတ်ထုတ်ပြန်ထားစေဖြစ်တဲ့မန္တလေးတိုင်းမှာညမထွက်ရကန့်သက်ချိန်ကိုနှစ်နာရီ short ချပေးထားရကနေနောက်ထပ်တစ်နာရီအချိန် short ပေးလိုက်ပါတယ်ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်မန္တလေးမြို့ကန်တွေညရင်းညတာသွားလာရေးခက်ခဲရသလိုနေ့စဉ်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်ရေးအတွက်လည်းပုံမှန်144အပြည့်တိုင်ရုပ်သိမ်းပေးဖို့လိုလားနေကြတာပါအချိန်နေအသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်
မန္တလေးတိုင်းတွင်းကမြို့နယ်တချို့မှာလူစုလူဝေးနဲ့စုဘူးအကြမ်းဖက်မှုတွေဇူလိုင်၁ရက်နေ့နဲ့၂ရက်နေ့ညပိုင်းတွေမှာဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်ဇူလိုင်လ၃ရက်နေ့နဲ့၄ရက်နေ့တွေမှာမန္တလေးတိုင်းတွင်း၇မြို့နယ်ကိုညမထွက်ရအမိတ်ပုံမှ144အရေးပေါ်ထုတ်ပြန်ခဲ့တာပါပုံမှ144အရည9နာရီကနေမနက်9နာရီအထိညမထွက်ရအမိတ်အစားဇူလိုင်လ21ရက်နေ့ကနေစလို့ည9နာရီကနေမနက်3နာရီဆိုပြီးပြင်ဆင်ထုတ်ပြန်ခဲ့ပါတယ်ဒီကနေ့ဇူလိုင်လ28ရက်နေ့မှာတော့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကနေနောက်ထပ်အချိန်တနာရီထပ်ပြီးတော့ short ချလိုက်ပြီးည10နာရီကနေမနက်3နာရီအထိညမထွက်ရအမိတ်ထုတ်ပြန်လိုက်တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးဦးစော်မင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
ည10နာရီကနေမနက်3နာရီပါခင်ဗျဒီနေ့ပါဗျာဒီအချိန်တွေမူတည်ပြီးတော့ကျွန်တော်တို့ရဲရထုတ်တာမဟုတ်ဘူးဗျာအစိုးရအဖွဲ့ကထုတ်တာဗျာတိုင်းဒေသကြီးအစိုးရအဖွဲ့ကဝန်ကြီးချုပ်တို့ကျွန်တော်တို့သူ့ဝင်ကြီးတွေတိုင်ပင်ပြီးမှလုံးမှာပေါ့ထွေဥကနေပြီးတော့ခရိုင်ဥချွေမှုကအမိတ်ထုတ်တာခ
င်ဗျမန္တလေးမှာညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်အချိန်လုပြီးတော့သွာလာနေကြရလို့သွာလာရေးကခက်ခဲရတယ်လို့ပုံမှ144ညမထွက်ရအမိတ်ချိုးဖောက်တယ်ဆိုပြီးမြို့ကန်တွေတော်တော်များများအဖမ်းခံရပြီးတော့စီးပွားရေးလုပ်ငန်းတွေမှာလည်းအခက်ခဲဖြစ်ရတယ်လို့မန္တလေးမြို့ကန်ကိုလှိုင်ဘွားကပြောပြပါဗျာ9န
ာရီဆိုတော့ဗျာကျွန်တော်တို့8နာရီဘက်8နာရီလောက်ဆိုရင်ပြုဆိုင်နေလည်းတိတ်ပြီပေါ့နော်ရည်ရည်ကြိုချင်တာဆိုလည်းမရတော့ဘူးတော့သွားလာတာပြန်ရတာဝေးရနေဆိုရင်တော်တော်ခက်ခဲဖြစ်တယ်။နောက်၈နာရီဆိုတော့ကစားပြီးလူတွေလည်းကျွန်တော်တို့အမြန်ပေါ့ဗျာပြန်နေကြတဲ့ခါကျတော့ရင်တိုက်မှုတွေပါပဲဖြစ်ကြတယ်ဗျာ။၉နာရီတတ်မှတ်ထားတဲ့အတွက်ဒီအချိန်လွန်လို့ထောင်ကျတဲ့လူတွေလည်းတော်တော်များများရှိရကြရတယ်။အခု၁၀နာရီဆိုတော့ဒီနေ့လေးတော့အချိန်လေးနည်းနည်းထောင်သွားတဲ့သဘောပေါ့ဗျာ။စပြီးတော့ကာဖီထုတ်တဲ့ချိန်လုံးကတော့ဒီကာဖီကိုလည်းကြောက်တယ်ဗျာ။ကြောက်တယ်ဆိုတော့ကာဖီဆိုတော့လူတွေကကိုယ်ဒီနေ့မှာပဲကိုနေကြတဲ့အတွက်တခုပြဿနာဆုံးတရားဆိုရင်လူတိနဲမယ်ပေါ့ဗျာအဲတခုဖြစ်ရှင်တို့ကဖြစ်ရှင်းမှုလည်းခက်တယ်အဲအဲ့လိုမျိုးလေးတော့ဆိုရင်လည်းသဘောလေးတော့အတော်ပိုင်းကတော့ကြားရတယ်ဗျာမင်းဒီမှာအဲ့လိုကြီးကန့်တပ်လိုက်တာတော့အားလုံးအနေနဲ့တော့အဆင်မပြေဘူးပေါ့ဗျာလိုလလက်သွားလို့လာလို့ရနေရမှဒီသားနေလို့ဖြစ်သွားတယ
်မန္တလေးမြို့အတွင်းမှာပုံမှန်144ထုတ်ပြန်ပြီးတဲ့နောက်ပိုင်းဖန်းစီထိန်းသိမ်းရမိသူတွေအပေါ်မှာစစ်ဆေးအရေးယူမှုတွေနဲ့ပတ်သက်လို့သူရဲမှုကြီးဥဇော်မင်းဦးကအခုလိုရှင်းပြပါဗျ
။စစထုတ်လို့ချင်းသူတို့မသိလိုက်တဲ့လူတွေမျိုးအဲ့ဒါတွေကတော့စထုတ်တဲ့နေ့တုန်းကတော့မိတဲ့လူတွေကတော့ခံဝင်နဲ့ပြန်လှုပ်လိုက်တာပေါ့။ခရိုင်အုပ်ချုပ်ရေးမှူးကတရားလိုလုပ်ပြီးတော့ဒါကျွန်တော်တို့ပုံမှန်188နဲ့144ကိုဖောက်ပစ်တဲ့တွေ188နဲ့ဒါထုတ်တင်ပြီးတခါရက်ပြည်တန်ထားတာပါဗျ။ခုနှစ်ရက်လည်းပါတယ်ကျွန်တော်တို့15ရက်လည်းပါတယ်ဗျ။သူတို့ကျူးလွန်တဲ့လူကတော့ဖန်းစီရေးယူမနေ့အဲနောက်နေ့တခါလဲအဲဒီနေ့ဖန်းလာတယ်လို့နောက်နေ့တခါလဲကျွန်တော်တို့တရားတင်တရားရုံးတင်ပေးလိုက်တာပဲဗျပြေးလိုက်ကတော့သူကသူဟိုပထမရက်တည်းကတော့တရားလောက်ရှိတယ်ပေါ့ဗျနောက်ပိုင်းနေကတော့အဖြစ်ဖြစ်နေလာတာပေါ့အားလုံးပေါင်းတော့ကျွန်တော်တို့ဟိုစရနေအဆုံးအထိဆိုရင်တော့3ရက်နေကနေစလိုက်ရင်ဒီနေ့ထိတော့တစ်ထောင်ဝန်းကျင်လောက်တော့ရှိမှာပေါ့ဗျ
ကုန်းစည်တွေစီးစစ်ရာစီးပွားရေးမြို့တော်ဖြစ်တဲ့မန္တလေးမှာနေ့စဉ်စီးပွားရေးလူမှုရေးဘာသာရေးလုပ်ငန်းတွေအခက်အခဲဖြစ်ကြရတဲ့အတွက်ပုံမှန်144ညမထွက်ရအမိန့်ပြန်ပြီးတော့ရုပ်ပေးဖို့မန္တလေးမြို့ကန်ကြီးရဲ့ကိုစားမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကဇူလိုင်လ26ရက်နေ့မှာမန္တလေးတိုင်းဝန်ကြီးချုပ်ကိုတင်ပြတောင်းဆိုခဲ့တဲ့အကြောင်းငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်မြို့
အကုန်လုံးဒုက္ခရောက်နေကျွန်တော်ကမန္တလေးကဆက်ရနိုင်တော့ပြီးအသက်ဝင်ပြီးတော့ကျွန်တော်ဆိုင်နေပါလေအသိဉာဏ်ပြုံးနာရီတော့ဆိုကျွန်တော်တို့ကလုတ်ပြန်စကြရတာပေါ့နော်ဒီကာပြည့်ချိန်တွင်းမှာကျွန်တော်တို့လုတ်လို့မရဘူးဗျခုနကတပတ်ကကျွန်တော်တို့အထူးကုသတဲ့မစ္စတာဂျန်ကြီးလာပြီးတဲ့နောက်ပိုင်းမှာကော်မတီတီဗီဆုံးဖြတ်ခြင်းကျွန်တော်တို့တင်ပြခဲ့တာရှိပါတယ်အဲ့ဒီတွေက
မန္တလေးမြို့ရဲမှာတော့ရဲလုံခြုံရေးတွေအုပ်ချုပ်ရေးအာဏာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားဆဲဖြစ်တယ်လို့မန္တလေးမြို့မိမြို့ဖားတွေအရက်ဖက်ဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေဘက်ကလည်းစူပူအကြမ်းဖက်မှုတွေမဖြစ်ပွားရလေအောင်စောင့်ကြည့်ထိန်းသိမ်းနေကြတယ်လို့မန္တလေးမြို့ရဲ့လုံခြုံရေးအခြေအနေကလည်းတည်ငြိမ်စပြူလာနေပြီလို့မန္တလေးမြို့ကနေကပြောပါတယ်လူနှစ်ဦးအသေးဆုံးတဲ့အထိဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့ကိုတော့ဇူလိုင်လ25ရက်နေ့မှာကုလလူအခွင့်ရေးအထူးကိုယ်စားလှယ်တစ်မစ်ယဟီလီတွားရောက်လေ့လာခဲ့ပြီးတော့တိုင်းဒေသကြီးအစိုးရအဖွဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
။ဒါကတော့မဆုမွန်ကနေပုံမှန်144ထုတ်ထားတဲ့မန္တလေးမြို့ကနောက်ဆုံးအခြေအနေတွေကိုပြောပြသွားတာပါ။တနင်္လာနေ့ည VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဓာတ်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။2014ခုနှစ်ဂျားဖြတ်ရွေးကောက်ပွဲနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတွေမှာကျင့်သုံးမဲ့ဤဥပဒေတွေနဲ့ညွှန်ကြားချက်တွေကိုမကြာမီရပ်ပိုင်းအတွင်းမှာထုတ်ပြန်တော့မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကပြောခွင့်ရှိသူတဦးကနေ VOA ကိုပြောပါတယ်ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေကတော့အခုထုတ်ပြန်မဲ့ဤဥပဒေတွေနဲ့ညွှန်ကြားချက်တွေရဲ့အားသာချက်အားနည်းချက်တွေကိုသုံးသပ်ပြီးပြန်လည်တင်ပြကြဖို့ရှိတယ်လို့ဆိုပါရယ်အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်2010ရွေးကောက်ပွဲတုန်းကပြည်သူ့တော်အမျိုးသားလွှတ်တော်နဲ့ပြည်내တိုင်းဒေသကြီးလွှတ်တော်ရွေးကောက်ပွဲဆိုင်ရာဤဥပဒေတွေကအချက်44ချက်ကိုအခုအခါမှာပြင်ဆင်လိုက်တာဖြစ်တယ်လို့ပြည်တော်ရွေးကောက်ပွဲကော်မရှင်ယုံကြည်ကြရဲမှုဦးတောင်းလိုင်ကပြောပါရယ်အခုပြင်ဆင်လိုက်တဲ့ဤဥပဒေတွေဟာလာမယ့်2014ဂျာဖက်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲကစပြီးတော့အကျိုးသက်ရောက်မှုရှိလာမယ်လို့လည်းသူကပြောပါရယ်တစ်ဆက်တည်းမှာပဲအခုပြင်ဆင်လိုက်တဲ့နယူဘရီတဲမှာအစောပိုင်းတုန်းကအခြားမဲဆန္ဒနယ်တွေမှာဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့ကိုယ်စားလှယ်လောင်းတွေအတွက်မဲဆွဲစည်းရုံးတာမျိုးပိတ်ပင်တဲ့ညင်ကြားချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်လို့အခုထုတ်ပြန်မဲ့နယူဘရီတဲမှာတော့ထည့်သွင်းရေးဆွဲတာမျိုးမရှိဘူးလို့ကော်မရှင်ပြောခွင့်ရှိသူဦးတောင်းလိုင်ကပြောပါရတယ်။အခုထုတ်ပြန်မဲ့နယူဘရီတဲမှာလွတ်လပ်စွာမဲဆွဲခွင့်ရှိတယ်ဆိုတဲ့အချက်ကဒေါအောင်ဆန်းစုကြည်အနေနဲ့လည်းစိတ်ကြိုက်မဲဆွဲနိုင်တယ်ဆိုတဲ့သဘောဖြစ်တယ်လို့ဦးတောင်းလိုင်က VOA ကိုပြောပါရတယ်။
အဲ့ဒီမှာကျွန်တော်တို့လေးမျိုးထည့်ပေးတာတယ်။နံပါတ်1ကအဲ့ဒီမှာကိုယ်စားလှယ်လောင်းပေါ့နော်။ဦးကနေဒီကိုယ်တိုင်သူစီယုံလို့ရတယ်။သူပြီးရင်သူရဲ့ရွေးကောက်ပွဲကိုယ်စားလှယ်ပေါ့။နောက်တစ်ခါသူတို့ပါတီကိုယ်စားလှယ်။တစ်ဆက်ကအဲ့ပုဂ္ဂိုလ်ရဲ့ပါတီကိုယ်စားလှယ်။နော်အဲ့မှာပါတီကိုယ်စားလှယ်ဆိုတဲ့နေရာမှာတချို့တော်တော်များများ NLD ကိုညှို့ညင်းနေတာတွေရှိတယ်။ဆိုကြဆိုလိုချင်တာဒေါအောင်ဆန်းစုကြည်ရောပြောလို့ရလားဆိုတော့ဒေါအောင်ဆန်းစုကြည်လည်းရတယ်။အဲ့ပါတီကဘလူးဖြစ်ပြီးရတယ်။မကန့်သက်တာဘူး။အဲ့ဒါ open ဖွင့်ပေးတာလား။နောက်ထပ်လွတ်တော်ကိုယ်စားလှယ်ကလောင်းတာပေါ့နော်။သူကြိုက်တဲ့ပုဂ္ဂိုလ်တယောက်ပေါ့။သူကနေစာနဲ့ officially ခုပြုထားတဲ့ပုဂ္ဂိုလ်တယောက်။အဲ့လိုပုဂ္ဂိုလ်လေးမျိုးဒါအဲ့ဒီမေဆန္ဒနေမှာဟောပြောဆွေးနွေးလို့ရတာ
။ဒီနေဥပဒေတွေကိုပြင်ဆင်တဲ့နေရာမှာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်ဥရောပသမ္မတရဲ့အကြံပြုချက်တွေကိုပါရယူထားတယ်လို့ဦးတောင်းလိုင်ကပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးပါတီတွေဘက်ကတော့သူတို့အနေနဲ့အခုထွက်ပေါ်လာမဲ့နေဥတွေထဲမှာမကြိုက်နှစ်သက်တဲ့အချက်တွေရှိနေတဲ့အတွက်ပြင်ကျင်နာတွေပြမို့အကြံပြုချက်တွေပေးပို့ထားတယ်လို့လည်းပြောဆိုကြပါတယ်။အတိုက်ခံပါတီ NLD ကလည်းဒီကော်မရှင်ရဲ့နယူဘရီထဲမှာပြင်ကျင်တဲ့အချို့အချက်တွေကိုပြင်ဖို့ကြေညာချက်တစောင်ထုတ်ပြန်ထားတယ်လို့အဖွဲ့ချုပ်ဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းနှုတ်ဟင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ချုပ်အစားတွေကကျွန်တော်တို့ပြင်ဖို့အရေးရှိပါတယ်။အဲ့ဒီပြင်တဲ့နယူဘရီရှိပါတယ်။အဲ့ဒီနယူဘရီထဲမှာကြေညာချက်ထဲမှာကျွန်တော်ပြင်ဉာဏ်တွေရှိပါတယ်။ပြင်ကျင်တဲ့ဥစ္စာတွေရှိပါတယ်ခင်ဗျာ။ဟိုကြေညာချက်တွေကျွန်တော်တို့ဆက်ချက်ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ပြောနေတယ်ကျွန်တော်တို့ကအဲ့ဒါကိုပြင်ကျင်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်။နောက်2014 2015မှာနောက်ပြီးတော့ effective မဲ့မဖြစ်ဘူးဆိုလို့ဆိုတာသူတို့ကတော့ဒါကော်မရှင်ကတော့သူက2015မှာနောက်ထပ်ကစပြီးညွှန်ကြားချက်ထုတ်လို့ရှင်လေအဲ့ညွှန်ကြားချက်ကိုကျွန်တော်ပြန်ကြည့်ရမှာပဲလေ။
မြန်မာဒီမိုကရေစီအင်အားစုပါတီ NDF ကတော့အခုပြင်တဲ့နယူဘရီထဲမှာသူတို့လက်မခံနိုင်တဲ့အချက်ကတော့မဲဆက်စည်းရုံးကင်ကာလကိုတလှတာသတ်မှတ်ပေးတဲ့အချက်ဖြစ်တယ်လို့လည်းပါတီဥက္ကဋ္ဌဦးကမောင်ဆွေကပြောပါတယ်
။ဒီတိုင်းပြင်ဒီတိုင်းတော့လည်းပဲကျန်းလောက်ပဲရှိတော့အောင်သူတို့ဘက်ကပြင်မပြီးပါဘူး။အဲ့ခါမှာကျွန်တော်တို့လိုပါတီနေတွေကစည်းမတက်နိုင်တဲ့အခါမှာရောက်အောင်သွားဖို့လည်းမြန်မရှိနိုင်ပါဘူးဗျ။အဲ့ဒါကိုကျွန်တော်အပြင်မှာကျွန်တော်တို့ရောက်အောင်သွားဖို့ဆိုတာအဲ့လိုမျိုးကြီးကအခက်အခဲရှိတော့ဘူးကော်မရှင်ကသိရှိမှာမထူနားတယ်လို့ပြောပေါက်မှာမထူပါဘူးဗျ။တလားဆိုတလားပဲဆိုတော့မျိုးချော်နည်းနည်းဒီဟိုကြီးပြောမှုဒီနိုင်မှုသဘောတရားမတက်ဝင်ပါဘူးအဲ့ဒါကိုကျွန်တော်တို့ကြည့်လဲပါဘူးခင်ဗျအဲ့ဒါပါပဲ
ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုပြင်ဆင်ထားတဲ့ new breed တွေကိုဒါမဲ့ရွေးကောက်ပွဲတွေမှာကျင့်သုံးဖို့ထုတ်ပြန်မှာကိုတိုင်းရင်းသားပါတီတချို့ကလည်းလက်မခံနိုင်ဘူးလို့ပြောဆိုပါတယ်ဒါကြောင့် DIY ဘိုင်းအတွင်းမှာအဖွဲ့ချုပ်အပါအဝင်တိုင်းရင်းသားပါတီ၉ခုကရွေးကောက်ပွဲကော်မရှင်နဲ့တီးခြားတွဲဆုံခွင့်တောင်းခံထားတယ်လို့လည်းရှန်တိုင်းရင်းသားမဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းမှူးဦးဆန်းညွန့်လင်ကပြောပါတယ်
ဟိုအရင်ရုပ်ဘက်ကော်မရှင်နဲ့တွေ့ခွင့်တောင်းလာတယ်ပါတီတော့မရှိမှတော့တိုင်းနာပါတီတွေများပါတယ်သူကကော်မရှင်ကကြီးပဲပါတီတွေခေါ်ခေါ်တွေ့နေကြတယ်နောက်ပြီးတော့ချိန်မလုံလောက်ဘူးတွေ့တဲ့ခါကျတော့အဲမလုံလောက်တော့အဲဒီတစ်ခါတော့ ျွန်တော်ပါတီတွေကနေပြီးတော့ကော်မရှင်ကိုတွေ့အောင်လာရက်ချိန်တောင်းလာကော်မရှင်ကဒီရုပ်ဘောဘောဘုံမဲ့ပါတီတွေဆိုတာမကြောင်ကြာတွေ့ရတာပဲလေအဲ့မလားတွေ့ရတာအဲ့ဒီသဘောပါပဲအခုကသူတို့ခေါ်မှတွေ့နေရတဲ့ပုံကြီးမဟုတ်တော့ဘူးကွာတွေ့ရှင်တဲ့ခါလဲသူ့ခေါ်မှာပေါ့အဲ့လား
နယူဘရီပြင်ဆင်တဲ့ဒဲမှာအမတ်လောင်းရဲ့အာမခံငွေကိုငွေကျပ်၅သိန်းကနေကျပ်၃သိန်းပဲပေးသင့်ဖို့ပြောင်းလဲတက်မှတ်ခဲ့ပြီးတော့အရင်ကအာမခံငွေကိုနိုင်ငံတော်ဘဏ္ဍာအဖြစ်သိမ်းပေမဲ့အခုအခါမှာတော့ရွေးကောက်ပွဲနိုင်တဲ့သူတွေကိုငွေပြန်ထုတ်ပေးဖို့ပြင်ဆင်ထားတယ်လို့လည်းဦးတောင်းလိုင်ကဆက်ပြောပါရယ်။ဒါအပြင်2010ရွေးကောက်ပွဲမှာတုန်းကအများဝေဖန်စရာဖြစ်ခဲ့တဲ့မက်ဆင်းကိစ္စနဲ့ကြိုတင်မဲ့ကိစ္စတွေကိုလည်းအခုရွေးကောက်ပွဲတွေမှာစနစ်တကျဖြစ်အောင်အရက်ဖက်လူမှုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပူးတွဲအဖြစ်ရှာလှုပ်ဆောင်ကြဖို့ကိုလည်းပြင်ဆင်တဲ့ထဲမှာထည့်သွင်းထားတယ်လို့ဦးတောင်းလိုင်ကပြောပါရယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကို2010ရွေးကောက်ပွဲအပြီးမှာပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့2010ရွေးကောက်ပွဲမှာပြည်ခန့်မျိုးပါတီမန္တလေးတိုင်းဒေသကြီးတရာဦးမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြန်ခဲ့ဘူးတဲ့စေဆွေရလက်ထက်ဗိုလ်ချုပ်ကြီးဟောင်းဦးတင်ရေးကလက်ရှိကော်မရှင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
VOE သတင်းတော်ကိုအောင်ရဲမောင်မောင်ပါရှင်အခုတော့နိုင်ငံတကာသတင်းမှာထိတ်တန့်ရောက်နေတဲ့ကျွန်တော်တို့သတင်းတစ်ပုဒ်ကိုတင်ပြမှာပါယူကရိန်းအရှေ့ဘက်ဒေသကမလေးရှားလေရင်ပြစ်ချခံခဲ့ရတဲ့နေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအရာရှိတွေတွားရောက်စစ်ဆေးဖို့အရေးတနင်္ဂနွေနေ့ကမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာထပ်ပြီးစ조사မယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေမှာယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေကြားအကြီးအကျယ်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ကြောင်း VOA သတင်းတော် Henry Richwell ရဲ့သတင်းကိုဦးတန်းလွင်ထွန်းကပြောပြမှာပါရှင
်။ Netherlands နဲ့ Australia ကရဲအရာရှိတွေပါဝင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ဟာလေရင်ပြတ်ကျခဲ့တဲ့နေရာကိုတနင်္ဂနွေနေ့ကတွားရောက်ကြည့်ရှုခဲ့ဖို့ဖြစ်ပေမဲ့လုံခြုံရေးအခြေအနေမကောင်းတဲ့အတွက် Donetsk မြို့ကဟိုတယ်တစ်ခုမှာပဲစောင့်ဆိုင်းနေခဲ့ရတယ်လို့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်စုံစမ်းရေးအရာရှိ Alexander Hart ကပြောပြပါလေ
Not safe we will not risk our unarmed
အဲ့ဒီနေရာတွေမှာလုံခြုံရေးကစိတ်မချရပါဘူးလည်းနဲ့မပါတဲ့အရက်ပဲစုံစမ်းရေးအဖွဲ့တွေကိုလုံလုံလောက်လောက်အကာအကွယ်မပေးနိုင်ပဲအန္တရာယ်များတဲ့နေရာတွေကိုတွားခိုင်းဖို့မဖြစ်နိုင်ပါဘူး
စုံစမ်းရေးအဖွဲ့ဝင်ဩစတြေးလျရဲတပ်ဖွဲ့ဒုတိယကော်မရှင်မင်းကြီးအန်ဒရူးကိုဗင်ကတော့တနင်္လာနေ့မှာတွားရောက်နိုင်ဖို့ထပ်ပြီးစ조사မယ်လို့ဆိုပါတယ်ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကလည်းဒီရည်မှန်းချက်ကိုခုလိုရှင်းပြပါတယ
် Our whole and soul
ဒီဆုံးခဲ့သူတွေရဲ့ရုပ်အလောင်းတွေကိုအမြန်ဆုံးပြန်ပြီးသေဆောင်နိုင်ဖို့ကအဓိကပါပဲဒီအတွက်ပဲနောက်တစ်ဆင့်လှုပ်ဆောင်နေကြတာပ
ါမလေးရှားခီးတဲ့တင်လေရင်ကြီးကိုရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးတပုံတွေကပြစ်ချခဲ့တာလို့ယူကရိန်းနိုင်ငံကရောအနောက်နိုင်ငံတွေကပါစွပ်စွဲထားပါတယ်တဘုံတွေနဲ့ရုရှားကတော့ညှင်းဆူပါတယ်အတွေ့အကြုံရှိတဲ့ခွဲထွက်ရေးတဘုံတွေကသူတို့ရရှိထားတဲ့ရုရှားလုပ် SA-11 Buck အမျိုးအစားမြေပြင်ကနေဝေဟင်ပစ်ဒုံးကြီးကိုတုံးပြီးမလေးရှားလေယာဉ်ကြီးကိုယူကရိန်းစစ်လေယာဉ်အမှတ်နဲ့ပစ်ချခဲ့တာဖြစ်နိုင်တယ်လို့အမေရိကန်ကသုံးသပ်ထားပါတယ်တနင်္ဂနွေနေ့ကတော့အမေရိကန်နိုင်ငံသားကြီးဌာနကယူကရိန်းအရှေ့ဘက်ခြမ်းမှာရုရှားနိုင်ငံကပါဝင်ပတ်သက်နေတဲ့အထောက်အထားတွေအဖြစ်စာမျက်နှာ၄ရွက်ပါဂျိုရုတပ်ပုံတွေကိုပြသခဲ့ပါတယ်ရုရှားနိုင်ငံတွေကနေယူကရိန်းအရှေ့ဘက်ခြမ်းကိုဒုံးကျည်တွေနဲ့အကြိမ်များစွာပစ်ခတ်ခဲ့တဲ့ပုံတွေအပြင်ယူကရိန်းဘက်မှာကြားရောက်ပေါက်ကွဲခဲ့တဲ့နေရာတွေကိုပါပြသထားတာဖြစ်ပါတယ်။ရုရှားဘက်ကတော့ဒီအထောက်အထားဓာတ်ပုံတွေနဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိသေးပါဘူး။တချိန်တည်းမှာပဲယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ဓာတ်ပုံတွေကြားမှာတိုက်ပွဲတွေပုံမပြင်းထန်နေပြီးယူကရိန်းအစိုးရဘက်ကပိုပြီးအသာစီးရလာနေပြီလို့ဆိုပါတယ်။စနေနေ့ကယူကရိန်းအမျိုးသားကာကွယ်ရေးသင်တန်းကျောင်းတစ်ခုကိုတွားရောက်ခဲ့တဲ့သမ္မတပေထရိုပိုရိုရှန်ကိုကတဘုံတွေကိုအပြီးသတ်နှိမ်နှင်းမှုသူတို့မှာအင်အားရှိလာနေပြီလို့ဆိုပါတယ်။
Ukrainsky's brain is silly.
ပြီးခဲ့တဲ့နှစ်လအတွင်းမှာပဲ Ukraine တပ်မတော်ဟာအင်အားသစ်တွေနဲ့ပြန်ပြီးမွေးဖွားလာခဲ့ပါပြီ။ဒီတပ်မတော်သားတွေဟာအခုချိန်မှာတဘုံတွေသိမ်းပိုက်ထားတဲ့မြို့ရွာတွေကိုပြန်ပြီးလွတ်မြောက်အောင်ဆွမ်းဆောင်နိုင်တဲ့သူတွေဖြစ်နေပါပြီ
။ဒီလိုပြောကြားမှုတွေရှိနေပေမဲ့တိုက်ပွဲတွေပြင်းထန်နေပြီးဒေသတွင်းမှာလုံခြုံရေးမရနိုင်တာမို့မလေးရှားခီးတဲ့တင်လေရင်ကြီးပစ်ချမှုမှာတရားခံဖော်ထုတ်နိုင်ရေးအတွက်အတိအကျစုံစမ်းမှုမဖြစ်နိုင်သေးပဲစိတ်ပြတ်မှုတွေပိုပြီးတိုးပွားလာနေပါတယ်ခင်ဗျာ
ဦးတန်းလွင်ထွန်းပါရှင်မကြာခင်မှာတင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့မန္တလေးမြို့အခြေစိုက်ဝါရင့်စီးပွားရေးလုပ်ငန်းရှင်တအူးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါဒါအပြင်ဘလော့ဂါတွေပြောသမျှတတ်တန့်အောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လင်းဖို့ရှိပါတယ်တနင်္လာနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်အတန်းလွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့32တို့ကနေထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာကြားမှာကတော့ဆိုရ
င်တော့ပြောင်းလဲမှုတွေကတော့အဓိကကျွန်တော်တို့အရင်ကဆိုတော့စိုးရင်ပူပန်မှုတွေနဲ့ဟိုပြောလို့ပြောရင်လည်းဟိုပြောကျွန်တော်တို့တူးနဲ့တူးဒီနိုင်ငံကြီးအကြောင်းပြောရင်တော့မှာပဲအဲတူးတိတ်ပြောနေအနေထားနေအခုချိန်မှာတော့ပွင့်လင်းလင်းပြောလို့
စစ်ပွားရေးကဏ္ဍမှာအပြည့်စုံထုတ်လွှင့်မှာပါရှင်တခါဘလော့ဂါတွေပြောသည်မျှသူယုံကြည်ရနဲ့တတ်တန်ရအောင်သတင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ဆော့ဆော့ကကြားခဲ့ရတဲ့စီးပွားရေးကဏ္ဍကိုအပြည့်အစုံတင်ဆက်မှာပါလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဟာအတိုင်းအတာတစ်ခုထိရောက်လာနေပြီဖြစ်ပေမဲ့လည်းအခြေခံအဆောက်အုံပိုင်းနဲ့မူဝါဒချမှတ်တဲ့အပိုင်းတွေမှာလိုအပ်ချက်တွေရှိနေတုံးပဲလို့မန္တလေးမြို့ခြေဆိုင်ဝါရင့်စီးပွားရေးလုပ်ငန်းရှင်တဦးကမြင်ပါတယ်အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့မန္တလေးမြို့ကမွေးမြူရေးဆိုင်ရာစေဝါနဲ့အစားအစာလုပ်ငန်းလုပ်ကိုင်သူကိုချော်တင်ဟာမကြသေးခင်ကပဲအမေရိကန်ပြည်ထောင်စုစီစီးပွားရေးလုပ်ငန်းကိစ္စနဲ့ရောက်လာခဲ့ချိန်မှာကိုချော်သိန်းကတွေ့ဆုံမေးမြန်းထားတာပါရှင
်အားရတယ်ဆိုတာနဲ့သူကဘယ်လိုပေါ့တိုင်းနာတစ်ခုတော့ပြောင်းလဲတာကိုဝမ်းသာပါတယ်ဒါပေမဲ့ကျွန်တော်လိုပါမနေပါသေးဘူးအဓိကတော့ဒီအခြေခံစောင့်ဝင်တွေဒီစောင့်အောင်ပဲ policy တွေမှန်မှန်ကန်ချနိုင်အောင်ဒီဝင်ကြီးထားတာတွေနေနေလုံဆောင်နိုင်လို့လိုပါတယ်မဟုတ်ဘဲနဲ့ကျွန်တော်တို့ကအခုတခါပြောင်းလိုက်ကျွန်တော်တို့ဖြစ်နေတာတွေအနည်း20လောက်လုပ်ခဲ့တဲ့အတိုင်းတန်းမှာအဲဟိုဒီတစ်နှစ်တခါပြောင်းလိုက်နောက်ဝင်ကြီးတစ်ပါးပြောင်းသွားလိုက်နောက် policy ကိုချလိုက်အဲ့ဒါနဲ့ပဲကျွန်တော်လုံတွေနဲ့အခုဒီတော့လုံတွေတော့ဖြစ်နေတုံးပဲအခြေအနေပဲရှိပါတယ်
အခုလည်းဒီလိုမျိုးတွေပဲလိုမျိုးတွေဖြစ်နေ
တယ်ရှင်းနေတော့မှာပဲ
ဆိုပိုပြီးကောင်းလာတဲ့ဟာတွေကြာရော
ပိုပြီးကောင်းလာပါတယ်ဒါပေမဲ့အဲ့လိုပေါ့အဲ့ဒီဟာအပိုင်းမှာကျွန်တော်လိုရနေတယ်ဥမာဒီဟိုပေါ့ကျွန်တော်တို့အစိုးရ policy ခုကဒီတိုင်းချမယ်ဥမာဟိုဘယ်ဝင်ကြီးပဲပြောင်းသွားဒီမူတစ်ခုနဲ့ဆက်သွားမယ်ဒီလိုမျိုးဖြစ်နေပါတယ်တချို့ဟာတွေကအခုကတခုပြောင်းသွားတယ်မျိုးပြောင်းလိုက်ဟိုဟာလုံးလိုက်ဒါကြီးပြစ်ထားခဲ့လိုက်ဆိုတော့ကျွန်တော်ဒီအနည်း20လောက်ကကျွန်တော်လုံးခဲ့တဲ့အနည်း20ကအခုတိလဲဒီတိုင်းပဲတော့ရှိနေတုံးပဲ
အဲ့ဒီထဲကမှခက်ခဲတွေရှိတယ
်
အခုအချိန်ဒီတိုင်းပဲတချို့ဟာတွေမပြောင်းသေးတာရှိတယ်ဆိုတဲ့ထဲကမှပြောင်းလာတဲ့ထဲကနေပြီးတော့ကိုကျော်ကျွန်တော်ကိုယ်တိုင်တိတိတသာတွေ့ရတဲ့ပြောင်းလဲမှုဆိုရင်ပေါ
့ပြောင်းလဲမှုတွေကတော့အဓိကကျွန်တော်တို့အရင်ကဆိုတော့စိုးရင်ပူပန်မှုတွေနဲ့ဟိုပြောလို့ပြောရင်လည်းဟိုပြောကျွန်တော်တို့တူးနဲ့တူးဒီနိုင်ငံကြီးအကြောင်းပြောရင်တော့မှာပဲအဲတူးတိတ်ပြောနေအနေထားနေအခုချိန်မှာတော့ပွင့်လင်းလင်းပြောလို့ရတဲ့အနေထားရှိလာပါတယ်နောက်တစ်ခုကဂျာနယ်တွေသတင်းစာတွေဒါတွေလည်းတိုင်းတာတစ်ခုတွေပေါ့လွတ်လပ်လပ်ရှိလာတယ
်
ဟုတ်ကဲ့
အဲ့ဒီပြောင်းလဲမှုနဲ့အတူလက်ရှိလုပ်နေရတဲ့စီးပွားရေးပေါ့လေစီးပွားရေးရဆက်ဆံလှုပ်ဆောင်နေရတဲ့နေရာမှာအကြီးမားဆုံးအခက်အခဲရှိသေးတယ်ဆိုရင်အဲ့ဒါကဘာလို့ပြောမလဲ
လက်ရှိအကြီးမားတဲ့အခက်အခဲကတော့ဒီတချို့ဝန်ကြီးဌာနတွေရဲ့ဝန်ကြီးဌာနတွေရဲ့သူတို့ရဲ့သွားနေတဲ့ policy တွေကခုနပြောတဲ့ဟာမျိုးပါပဲအဲ့လိုဖြစ်နေတဲ့အခါကျတော့တခါတလေအမှခုကျွန်တော်ဝန်ကြီးနဲ့ပတ်သက်လို့ဆိုရင်တခါကြက်ဆိုကြက်ဝန်ကြီးဖြစ်သွားအခုကတခါနွားအခုလက်ရှိအမှသမရာကြီးကနွားမွေးမယ်ဆိုအကုန်လုံးကနွားဖြစ်နေတော့အမှအဲ့တော့ကျွန်တော်တို့ဝန်ကြီးဌာနဆိုရင်လည်းဝန်ကြီးဌာနသည်ဒီအားလုံးစက်တာတွေအားလုံးတို့ဖွင့်ပြောအောင်လုပ်သွားမှာဖြစ်ပါတယ်။သူကတခါကြတော့ကျွန်တော်ဘာဖြစ်တယ်ဆိုတော့နွားဆိုအဲ့ကြက်ကိုလှည့်မကြည့်တော့ဆိုတော့အဲ့အဲ့လိုမျိုးဖြစ်တာလေမျိုးတွေပေါ့ဥပမာပေါ့။အဲ့လိုမျိုးမှဖြစ်ဖို့လိုပါတယ
်။နောက်ဒီဒဏ်ခတ်ပိတ်ဆို့ထားတဲ့ဟာလေးကတော်တော်လေးကျော့
သွားတယ်။ကျော့
သွားတယ်။တော်တော်များကျော့သွားပြီဆိုတော့အဲ့ဒီဒဏ်ခတ်မပိတ်ဆို့ခင်ဒဏ်ခတ်ပိတ်ဆို့ထားတဲ့ခြေနေတုန်းကရှိခဲ့တဲ့အခက်အခဲတွေပေါ့။ဥမာအရှင်းဆုံးပြောရရင်ကျွန်တော်တို့ငွေပေးငွေယူကိစ္စ
င
ွေချေတဲ့ကိစ္စအဲ့ဒါတွေရောလွယ်ပြီလား။
အဲကျွန်တော်တို့ခုလက်ရှိငွေပေးငွေယူတယ်လည်းအရင်ပိတ်ဆို့ထားတဲ့အတိုင်းပဲလုပ်နေတော့မှာပဲအခုလက်ရှိရလဲဒီဘန်စနစ်ခုနပြောတဲ့ဘန်စနစ်ကပြည်တွင်းမှာဒီနိုင်ငံတကာလက်ခံတဲ့ဘန်တွေမရှိတဲ့ခါကျတော့ကျွန်တော်အခုချိန်ဒီလည်းအရင်လုပ်နေတဲ့အတိုင်းပဲကျွန်တော်စင်ကူကနေကြားခံပြီးတော့လုပ်နေရတဲ့အနေထားပါငွေပေးငွေယူတဲ့
တိုက်ရိုက်မပေး
တိုက်ရိုက်မချေနိုင်သေးဘူးဟုတ်ကဲ့
နောက်စီးပွားရေးမြန်မာစီးပွားရေးပြောင်းလဲမှုနဲ့ပတ်သက်ရင်နိုင်ငံတကာလိလာတဲ့အဖွဲ့တွေပေါ့လေနောက်နိုင်ငံတကာငွေကြေးအဖွဲ့စီတွေပြောတဲ့ထဲမှာ အင်းပြချစားမှုပေါ့လက်ပြီးလက်ယူပေါ့လေကျွန်တော်တို့ပြောလို့တော်တကူပြောလက်ပြီးလက်ယူမှုကိစ္စကိုအများဆုံးထောက်ပြကြတယ်ဆိုတော့ကိုကျော်တင်ကိုရင်လုံးနေသူဒူးအနေနဲ့ဒီလက်ပြီးလက်ယူကိစ္စကငကိုလွန်ခဲ့တဲ့3နှစ်လောက်ကနေနှိုင်းရှင်ရော့သွားသလားတိုးလာသလားငကိုအတိုင်းပဲလားတမရကြီးကလည်းပဲသူက3သိန်းအောက်အထိလက်ဆောင်ယူလို့ရတယ်ဆိုတာပြောထားတာဆိုတော့လေ
လက်ပြီးလက်ယူကတော့သူကရှိနေတော့မှာပဲသူကအရင်တချို့နေရာမှာသူကအရင်နဲ့တော့ဟိုတချို့နေရာတွေလုံးကတော့လွဲလာတယ်လက်ပြီးလက်ယူကတော့အရင်နဲ့ဆိုင်ရင်တော့ရှိနေတော့မှာပဲ
တိုးလာရောလာ
ပေါ့။အဲတိုးတချို့ဘိုင်းမှာတိုးလာတယ်တချို့ဘိုင်းမှာမရှိတော့ဘူးပေါ့။တချို့ဘိုင်းမရှိတော့တဲ့ဘိုင်းဆိုတာဟိုစနစ်ပုံစံပြောင်းလိုက်တဲ့ခါကျတချို့ဘိုင်းမှာရှိစရာမလိုတော့တဲ့ဘိုင်းပေါ့။ကျွန်တော်တို့ဖြစ်စေချင်တာအဲ့လိုမျိုးပေါ့။အဲတချို့ဘိုင်းတွေကိုကျွန်တော်ဒီအမေရိကန်ပြောင်းဆိုရှိတယ်တချို့ကလူနဲ့ဆက်ဆံစရာမလိုတော့ဘူး။သူကသူ online နဲ့သွားမယ်။သူစနစ်စခုနဲ့သွားမယ်ဆိုရင်ကျွန်တော်ကဒီသူကသူလိုလျောက်ဒီလက်ပေးလက်ကိစ္စသူကသူပြုတ်ချသွားမှာပေါ့။အခုကျွန်တော်ဘန်စနစ်လို့ပေါ့။အရင်ကကျွန်တော်အစိုးရဘန်နေနဲ့သုံးရတယ်။အနည်းဆုံးငွေသွားထိုးရင်တော့မှပေးနေရတော့ပေါ့နော်။ဒါမဲ့ဒီအခုပြည်တွင်းဒီပုတ်ကပန်တွေလွတ်လပ်လုပ်ပိုင်ဝင်ပေးလိုက်တဲ့ခါကျဒါတွေမရှိတော့အလိုလိုပျောက်သွားတယ်။အဲတခြား sector တွေမှာအဲ့လိုမျိုးလုတ်သွားမယ်ဆိုရင်ဒါကအလိုလိုပျောက်သွားမယ်ကိစ္စလို့ကျွန်တော်ထင်ပါတယ
်။အဲ့ဒီလိုမျိုးအခြေအနေအခုအခြေအနေပေါ်နေနောက်ထပ်ဘယ်လောက်ကြာကြာသွားနေလေဦးမယ်လို့ရော
အဲလက်ရှိတော့သွားနေမှာပဲ။အမဒါမဲ့အခုတချို့ဆိုရင်တချို့ဟာလေးတွေပေါ့ဟိုဆက်သွေးရေးဆိုရင်ဒီလိုမျိုးအပြင်ပုတ်ကဟာတွေလုတ်ပိုင်ဝင်ပေးလိုက်မယ်ဆိုရင်ဒါလည်းအလိုလိုရော့သွားမယ်။တချို့ကိန်းတွေမှာရှိနေမှာပါ။
ဟုတ်ဆိုစီးပွားရေးသမားတွေအတွက်ပေါ့လေကျွန်တော် YouTube လေးပဲစီးပွားရေးသမားလို့ပြောလိုက်ပါစေစီးပွားရေးသမားတွေအတွက်အကြီးအမားဆုံးရင်ဆိုင်နေရတဲ့စီးပွားရေးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိုယ်တွေလည်းအောင်မြင်မှတိုင်းပြည်စီးပွားရေးလည်းထောက်ကူပြုနိုင်ပါဦးဆိုတော့ကိုယ်လည်းအောင်မြင်အောင်ကိုလုတာကနေပြီးတော့တိုင်းပြည်စီးပွားရေးကိုလည်းထောက်ကူပြုနိုင်အောင်ဆိုရင်အဲ့လိုလုံနိုင်ဖို့ရာကိုကျော်တင်တို့အကြီးအမားဆုံးရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှု၃ခုလောက်ပြောပါဆိုရင်ကိုကျော်တင်ဘာတွေပြောမလဲ
အဓိကတော့ကျွန်တော်တို့ခုဟောပေါ့ဒီနိုင်ငံကဘန်စနစ်ပေါ့
ဟုတ်ပြီ
နောက်တစ်ခုကကျွန်တော်တို့လမ်းမဆက်သွေးရေးနောက်တစ်ခုကကျွန်တော်တို့ကစတဲ့ဒီအစိုးရဒီ policy တွေပေါ့အဓိကအဲ့ချက်တွေအရေးကြီးပါတယ်။
အမှန်စစ်တွေကောင်းရမယ်။ဘန်စနစ်တူ
တူတူ
တွေအစိုးရမူဝါဒတွေ
ညှိမှုလို့တယ်။ညှိမှုလို့တယ်ခိုင်မာမှုလို့တယ်။ဟုတ်ကဲ့
။စီးပွားရေးဆိုတာကနိုင်ငံရေးနဲ့ဆက်စပ်နေတဲ့ကိစ္စ။ကိုကျော်တင်ရလည်းပဲဒါတချင်ကနိုင်ငံရေးလုပ်ခဲ့တဲ့လူပဲဆိုကြပါစို့။ဟုတ်။ဆိုတော့လက်ရှိနိုင်ငံရေးပြည်ပြင်ပြောင်းလဲမှုကိုရောကိုကျော်တင်အားရသလားအကောင်းမြင်သလား
။အဲအခုအချိန်တွေကနည်းနည်းလေးရှုပ်ထွေးမှုတော့အတိုင်းအတာတကူရှိနေပါတယ်။ရှိနေတဲ့အပိုင်းကလည်းဒါကကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ဒီဒီမိုဒီလှူရှားနေတဲ့လူတွေကလည်းတတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အခုဒါဒီတဘာသာရေးကိစ္စတွေလူမျိုးရေးကိစ္စတွေဒါတွေနဲ့ကျွန်တော်ရှုပ်ထွေးအောင်ဖြစ်နေကြတာဒါတွေကိုကြော်လာနိုင်ဖို့လိုပါတယ
်။ဟောဘာသာရေးလူမျိုးရေးပြည်ပကဖြစ်ခဲ့တဲ့အခြေအနေအရကိုကျွန်တော်တို့တွေစိုးရင်စရာကိစ္စပေါ့
။စိုးရင်စရာကိစ္စတွေပါပဲ။ဟုတ်ကဲ့
။ဒီနေရာရောဘယ်လောက်ထိဒီထက်ထပ်ဆိုးလာမယ်အလားလာရောမြင်လား
။အဓိကတော့ကျွန်တော်တို့ဘက်ကတတိဟိုကျွန်တော်တို့ဒီလူတွေကတတိထားဖို့လိုပါတယ်။ဒါတွေကတချို့အပိုင်းတွေကဒါဘယ်သူတွေကလုံနေတယ်လဲပေါ့နော်။ဒါတွေကကျွန်တော်တို့ဥမာအခုနောက်ပိုင်းက Facebook ကလည်းပုံလင်းလင်းဒီလူတွေလည်းအင်တာနက်အခုသုံးလာရဆိုတော့ Facebook ကလည်းတော်တော်များများဒီအကြောင်းရရေးလာတဲ့ခါကျဒါတွေလည်းတချို့ကိစ္စတွေအန္တရာယ်တွေပါသူကဟိုလှုံ့ဆော်မှုတွေကလေနောက်ဆုံးဟိုတခြားဘာသာနဲ့မဟုတ်ဘဲနဲ့ကိုယ့်ဘာသာဒီဗုဒ္ဓဘာသာဆိုလည်းဗုဒ္ဓဘာသာပေါ့ဗုဒ္ဓဘာသာအတွင်းမှာကိုသူကဟိုတယောက်ဦးနဲ့တူပြဿနာရှိလာတဲ့အနေအထားတွေတွေ့လာတယ်ပေါ့ဟုတ်ကဲ့
တာဝန်ရှိသူတွေအနေနဲ့ကရောအဲ့ဒီကိစ္စတွေကိုတကယ်တည်တည်ချာချာနားလည်ပြီးတော့ပေါ့နော်ဟိုကင်တွေဖြစ်ရှင်းနေတယ်လို့ကိုကျော်တင်ခန်းစားရလား
။အဲ့လိုလိုမခန်းစားပါဘူး။
ဆိုတော့ခုနပြောသလိုကောင်းလာတာလည်းရှိတယ်၊တိုးတက်လာတာလည်းရှိတယ်၊ဒီတိုင်းပဲရှိနေသေးတာလည်းရှိတယ်၊ဆိုးလာမယ့်အလားအလာလည်းရှိတယ်။အဲ့ဒီအခြေအနေတွေအရရက်ကိုကျွန်တော်တို့ခြုံပြီးတော့ပြောပြီးတော့ကြည့်ပြီးတော့ကိုကျော်တင်ရှေ့အနာဂတ်ပေါ့လေ။တိတ်မကြခင်ရှေ့အနာဂတ်ကိုဘယ်လောက်ထိအကောင်းမြင်ထားပါသလဲ။အကောင်းကောမြင်ပါသလား။ဒါမှမဟုတ်ရင်အဆိုးမြင်စေပါပဲလား။ပိုကောင်းလာဖို့အလားအလာမြင်ပါလားခင်ဗျာ
။အဓိကတော့ကျွန်တော်တို့နောက်အနာဂတ်အတွက်ကကျွန်တော်တို့ဘက်ကလည်းကျွန်တော်ဖြစ်ချင်တာကြီးပဲမဟုတ်ပဲနဲ့ဖြစ်တင်တာလေးတွေကိုနှုတ်နှစ်ဖက်ပေါ့ကျွန်တော်ဒီဒီမိုဒီပိုစီအင်အားစုရောဒီအစိုးရအပိုင်းရောနားလည်မှုရှိရှိနဲ့လှုပ်သွားဖို့လိုပါတယ်အဲ့လိုမှမဟုတ်ပဲနဲ့နားလည်မှုမရှိပဲတူနဲ့တူကဒီဆန့်ကျင်ဘက်တွေဖြစ်လာခဲ့ရင်တော့ကျွန်တော်တို့နောက်ဟိုအနှစ်40နေခဲ့ရတယ်လို့ဖြစ်သွားရင်လည်းမကောင်းဘူးပေါ့ဒါမဲ့တကယ်လို့ဖြစ်သွားဖို့ကတော့အဲ့အကြောင်းမရှိပါဘူးဒါမဲ့ဒါလေးနဲ့နားလည်ဆိုရင်ပိုမြန်တာပေါ့ကျွန်တော်တို့တက်မှုအတွက်ပိုမြန်လာနိုင်မယ့်အနေထားအ
နာဂတ်မှာတော့ပိုကောင်းလာမယ်
ပိုကောင်းလာပိုကောင်းလာဖို့ပဲရှိပါတယ်ဒါမဲ့ဒါလေးတွေကျွန်တော်ဆင်ခြင်ဖို့လို့
ကချချသိန်းရဲ့စီးပွားရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာမဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်မှာပါရှင
့် Digital Kit ဖြစ်လာတော့သိမ်းလိုက်ရတဲ့ file တွေ storage memory ကိုမလောက်နိုင်ဘူးကိုဇော်ဝင်းလှိုင်ရေ
ဟုတ်ပါဗျာကျွန်တော်လည်းသိမ်းထားခြင်းတဲ့အသံ file တွေ video file တွေတပ်ပုံ file တွေအတွက်external drive တစ်ခုထားရတယ်ဗျအဲ့ဒါကလည်းဘလောက်အချိန်ကြာကြာအထိစိတ်ချလက်ချတင်ထားလို့ရတယ်လဲဆိုတာကမသေးကြဘူးလေ
external hard drive တွေကလည်းတရားရခိုင်နှုံးလုံးတော့စိတ်မချရဘူးလို့ပြောကြရေးကြတယ်နော်
တကယ်လဲ 500 gig drive တစ်ခုပြတ်သွားတာအထဲထဲမှာတင်ထားတဲ့ data တွေလုံးဝပြတ်မရတော့တာကိုတွေ့ကြုံမှုတွေကလန့်နေတာအခု OneDrive ဆိုပြီးတော့ Microsoft ကလုတ်ထားတဲ့ဒီ online cloud storage ကရောဘလို့လဲလို့ဖတ်ကြည့်နေတဲ့ကိုဇော်ဝင်းလှိုင်ရဲ့
အဲ့ဒါအရင်တုန်းက SkyDrive ဆိုပြီးတော့လုတ်ထားတဲ့ cloud storage မဟုတ်လားဗျအဲ့ဒါကို OneDrive လို့နာမည်ပြောင်းလိုက်တာလေ Android phone သုံးတဲ့သူတွေအတွက် auto upload လုပ်လို့ရတဲ့ application အသစ်တွေထပ်ထည့်ပေးထားတယ်ဆိုတာစောင့်မားတွေမှာရေးထားကြတာအများကြီးပဲဗ
ျဟုတ်တယ်ရှင်ဒီ Android phone တွေမကပါဘူး iOS သုံးတဲ့ iPhone တို့ iPad တို့နဲ့လည်းသုံးလို့ရမယ် Windows ရော Mac ပါ compatible ဖြစ်တယ်နောက်ကမ္ဘာပယ်နေရာမှာပဲရှိနေတဲ့အခမဲ့သုံးနိုင်မယ်တဲ့ Microsoft ရဲ့ blog မှာအခုလိုမျိုး video နဲ့ကိုကြေညာထားတာရှင
် One place that's available on the things you use every dayOne place you can share with the people you choose. One place that goes and grows with you. So that what matters is safe and within reach. That's OneDrive.
ခုခေတ်မှာလူတွေအများသုံးတဲ့ electronic ပစ္စည်းတိုင်းက online နဲ့ချိတ်ဆက်ထားကြပြီဆိုတော့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုဘယ်လိုပုံစံမျိုးနဲ့မဆိုသိမ်းထားပေးတဲ့ cloud storage တွေက external hard drive တွေထက်ပိုပြီးတော့အသုံးဝင်လာနေပြီဆိုတာကတော့ငြင်းမရနိုင်ဘူးချင်တယ
် IT စောင့်မရှင်တိုင်းကလည်းအဲ့ဒါကိုပဲထောက်ပြရေးကြတယ်မဆုမြတ်မွန်ရဲ့ American ကလူသုံးများတဲ့ CNET IT website မှာဆိုရင်လောလောဆယ်ရှိနေတဲ့ cloud storage တွေကိုဘယ်ဟာကဘလောက်အတိုင်းအတာအထိသိမ်းထားခွင့်ပေးတယ်ဘယ်လိုအကန့်အသတ်ချက်တွေရှိတယ်ဆိုတာနိုင်ရှင်ရေးပြထားသေးတယ်လေ
Microsoft ရဲ့ OneDrive က 7 GB အထိကိုအခမဲ့ storage ပေးတယ်။ထပ်ပြီးတော့တိုးချင်တယ်ဆိုရင်တော့ 200 GB အထိကိုဒီ 50 GB တိုင်းမှာတစ်နှစ်ကို25ဒေါ်လာတဲ့တခြား Dropbox တို့ Google Drive တို့ Box တို့ဆိုရင်လည်းအဲ့လိုမျိုးပဲတစ်မျိုးစီမှာတော့ဒီအခမဲ့ပေးတဲ့ပမာဏနဲ့အပိုကြီးဘလောက်ထပ်ပေးရတယ်လဲဆိုတာတော့ကွာသွားတာပေါ့လေ
Apple သုံးတဲ့သူတွေအတွက်ကလည်းသူ့ရဲ့ Cloud ဆိုပြီးတော့ Backup စနစ်ရှိသေးတယ်မဟုတ်လားဗျ
ရှိတယ်လေအဲ့ဒါကြတော့ Apple ကထုတ်တဲ့ iPhone, iPad, Mac တို့အတွက်ပဲခုနကပြောတဲ့ Cloud Storage တွေကကြတော့ Mac ရော Windows ရော Android ရော iOS ရောအားလုံးနဲ့သုံးလို့ရတော့တပန်းပိုတာတာပေါ့တချို့ဆိုရင်ဒီ BlackBerry တို့ Kindle တို့နဲ့တောင်မှ Compatible ဖြစ်တာအဲ့ဒါကြောင့်လည်း Microsoft က OneDrive ဆိုပြီးတော့အသစ်ပြန် Launch လုပ်တာကို IT ဆောင်းပါးရှင်တွေ Blogger တွေအတွက်ကအကြီးအကျယ်ရေးစရာဖြစ်နေတာပေါ့
OneDrive ရဲ့အသာချက်ကစာပဲဖြစ်ဖြစ်ဓာတ်ပုံပဲဖြစ်ဖြစ်ဗီဒီယိုပဲဖြစ်ဖြစ်ပေါ့လေသူ့ထဲမှာတင်ထားတယ်ဆိုရင်သူက file ရဲ့အမျိုးအစားအလိုက်ခွဲပြီးတော့တင်ထားပြီးတော့လိုလိုပြန်ရှာရင်လွယ်လွယ်ပြန်ရှာလို့ရတယ်လို့ review လုပ်တဲ့ IT website တစ်ခုမှာရေးထားတယ်ဗျ
တခြား cloud storage တွေနဲ့ဆိုင်ရင် OneDrive ကတော့ဒီ Microsoft ရဲ့ Word တို့ Excel တို့ PowerPoint တို့လိုမျိုး Office application တွေနဲ့သုံးဖို့အဆင်အပြေဆုံးပဲလို့လည်းရေးထားတာရှိသေးတယ်Now Android phone သုံးတဲ့သူတွေဆိုလို့ရှိရင်ဓာတ်ပုံတို့ video တို့ရိုက်လိုက်တိုင်းမှာအလိုအလျောက်ဒီ OneDrive ထဲမှာတွားပြီးတော့ save လုပ်ပေးလိုက်တယ်
။ Now သူ့ကိုကိုယ့်ရဲ့အဓိက storage အဖြစ်ရွေးထားလိုက်တယ်ဆိုရင်ကိုယ့် computer တို့ phone တို့ထဲမှာရှိတဲ့ file တိုင်းကိုအလိုအလျောက် backup save လုပ်ပေးထားရတယ်ဆိုတော့ save ပူစရာလည်းမလိုတော့ဘူးပေါ့လေ
။အဲ့လိုအလိုအလျောက်လုပ်ပေးရင်ကောင်းတာပေါ့။ဘာလို့လဲဆိုတော့ Harris Interactive သုတေသနအဖွဲ့ရဲ့စစ်တမ်းအရဆိုလို့ရှိရင်ဒီ cloud storage အကြောင်းသိတဲ့သူ89ရာခိုင်နှုန်းလောက်ကသူတို့ရဲ့အရေးကြီးတဲ့ file တွေကိုစက်ထဲမှာပဲ save လုပ်ထားကြတယ်တဲ့ cloud storage ထဲမှာတကူးတကသွားပြီးထပ်ပြီး save မလုပ်ကြဘူးလို့ပြောကြတယ
်ဒါနဲ့တကဘာလုံးဘာမှမဆို OneDrive cloud storage ကိုသုံးလို့ရပါတယ်လို့ကြေညာတာက Microsoft မှာ CEO အပြောင်းလဲဖြစ်ပြီးတဲ့နောက်ပိုင်းသူတို့လုပ်ငန်းအကြောင်းထူးထူးခြားခြားပထမဆုံးကြေညာခဲ့တာပဲမဟုတ်လားဗျအ
ဲ့လိုလဲပြောလို့ရပါတယ် IT အတိုင်းအဝိုင်းတွေမကဘူးဘန်ဒါရီအတိုင်းအဝိုင်းကပါသုံးသက်ပြောနေကြတာတော့ Microsoft အနေနဲ့ကဒီလူငယ်မျိုးဆက်သစ်တွေကိုဆွဲဆိုင်နိုင်ဖို့ mobile ဝန်ဆောင်မှုကိုအရေးကြီးတဲ့ view ဟာတစ်ခုအနေနဲ့သုံးဖို့လိုတယ်ဆိုတာကိုထောက်ပြရေးကြတယ်လေ
အဲ့ဒါကြောင့်သူ့ထဲမှာတင်ထားတဲ့ file တွေထဲမှာ Facebook ပေါ်မှာတင်ကျင်တာပဲဖြစ်ဖြစ် email နဲ့ပို့ကျင်တာပဲဖြစ်ဖြစ်လွယ်လွယ်ကူကူဖြစ်အောင်လုပ်ပေးထားတယ်တဲ့ Xbox One နဲ့ game ကစားတဲ့သူတွေဆိုလဲသူတို့ကစားနေတာတွေကို record လုပ်ထားပြီးသူများကို online ပေါ်မှာလည်းပြလို့ရတယ်။နောက်ကိုယ်တငယ်ချင်းတွေကိုပါသုံးဖို့ဆွဲဆောင်နိုင်ရင် 5 gig အထိ storage ကိုသူတို့ကတိုးပေးအောင်မှာဆိုပဲ file save လုပ်ဖို့ကလည်းခက်ခက်ခဲခဲမဟုတ်ဘူးဗျ
။ Hotmail လိုမျိုးဒီ Microsoft account ရှိတဲ့သူတိုင်း onedrive.com မှာ login လုပ်နိုင်တယ်။မရှိရင်လည်းကိစ္စမရှိပါဘူး။အဲ့ဒီမှာ sign up လုပ်လိုက်ရောမှာပဲ။Windows 8.1 သုံးနေဆိုရင်တော့သူ့ application ကပါပြီးသားပဲ Mac သုံးတဲ့သူတို့နောက်အရင် Windows operating system ဖောင်းတွေကိုသုံးတဲ့သူတွေဆိုရင်တော့ OneDrive application ကို download လုပ်ရမှာပေါ့ Microsoft မျှော်လင့်နေသလိုဒီ OneDrive cloud storage ကလူငယ်တွေကိုဘလောက်ဆွဲဆောင်နိုင်တယ်လဲဆိုတာကိုတော့ IT စောင့်ပါရှင်တွေထပ်ရေးကြတာကိုပဲစောင့်ဖတ်ကြတာပေါ့ကိုဇော်ဝင်းလှိုင်ရေ
မဆုမျက်မျော်ရဲ့ဗ ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြတာပါရှင်အခုတော့တနင်္လာနေ့ညတိုင်းထုတ်လင်းနေကြတက်တန်ရောင်တည်င်းလွာကိုမအေးတန်တော်ကျော်ကစီစဉ်တင်ဆက်ထားပါတယ်လာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အသက်50ပြည့်သွားတဲ့ Sandra Bullock ရဲ့မွေးနေ့ပြီးတော့မင်းသမီး Jennifer Lopez ကရောအသက်ဘယ်လောက်များပြည့်သွားတာပါလဲအားလုံးနဲ့မှာအငယ်ဆုံးအသက်တစ်နှစ်ပြည့်တဲ့ဗြိတိသျှတော်ဝင်မင်းသားလေး George ရဲ့မွေးနေ့အမှတ်တရဓာတ်ပုံဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားမှာပါ Hollywood ကနာမည်ကျော်မင်းသမီး Sandra Bullock တယောက်တော့ဒီစနေဇူလိုင်လ26ရက်နေ့မှာပဲအသက်50ပြည့်သွားခဲ့ပါပြီသူကလူလောကမှာနေထိုင်လာခဲ့တဲ့နှစ်50အတွင်းအတော်လေးလေးအောင်မြင်မှုတွေရခဲ့ပြီးဖြစ်ပါတယ်ကမ္ဘာမှာလူသိအများဆုံးပြီးတော့ပရိသတ်တွေရဲ့ချစ်ချင်းမြတ်တာတွေလည်းအပြည့်အဝရရှိပြီးတော့ဝင်ငွေလည်းအများကြီးရသလိုအော်စကာဆုတောင်းဆုခူးပြီးပြီဖြစ်တဲ့ Sandra Bullock ဟာရှေ့အနာဂတ်မှာလည်းအောင်မြင်မှုတွေတပွေတပိုင်းနဲ့ခီးဆက်နိုင်မယ့်ပုံရှိပါတယ်။ Virginia ပြည်နယ် Arlington မြို့မှာ1964ခုနှစ်ဇူလိုင်လ26ရက်နေ့မှာမွေးဖွားခဲ့တဲ့ Sandra Bullock ဟာ1990ပြည့်လွန်အလယ်ပိုင်းနှစ်တွေမှာစပြီးတော့နာမည်ကြီးလာတာပါ။1993မှာ Demolition ဆက်က1994မှာ Speed 1995မှာတော့ The Net ဆိုတဲ့ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားတွေမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့2005ခုနှစ်မှာလည်းသူပါဝင်သရုပ်ဆောင်တဲ့ရုပ်ရှင်ကားဖြစ်တဲ့ Crash ဇာတ်ကားက Academy ရခဲ့တာပါသူကဒီလိုမျိုး Action ကားတွေတဲထိတ်ရင်ဖို့ Thriller ကားတွေမှာပါဝင်သရုပ်ဆောင်သလိုနာမည်ကျော်အချစ်ဆက်မျိုးကားတွေမှာလည်းပါဝင်သရုပ်ဆောင်ပြီးတော့ပရိသတ်ရဲ့အားပေးမှုရရှိခဲ့ပါတယ်1995ခုနှစ်မှာပြသခဲ့တဲ့ Why You Were Sleeping ဆိုတဲ့ဇာတ်ကား2009မှာ The Proposal ဆိုတဲ့ဇာတ်ကားတို့အပြင်2009မှာပဲ The Blind Side ဆိုတဲ့ဇာတ်ကားမှာပါဝင်ပြီးတော့ Oscar အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုရရှိခဲ့တာပါ။သူရိုက်ခုခဲ့တဲ့ဇာတ်ကားတွေထဲမှာတော့အကြီးအကျယ်ဆုံးလို့ပြောနိုင်တဲ့ Gravity ဆိုတဲ့ဇာတ်ကားကို2013ခုနှစ်မှာရိုက်ခုပြီးတော့အဲ့ဒီဇာတ်ကားနဲ့ပဲအကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုအတွက်တစ်ကြိုရွေးခန့်ရတဲ့စီးရီးနဲ့မှာပါဝင်ခဲ့ပါသေးအဲ့ဇကာရိုက်ကူးကအဖြစ်နဲ့ဒေါ်လာတန်း80တောင်ရခဲ့ပြီးတော့တမိုင်းတစ်ချောင်းကျေးအမြင့်ဆုံးချီးမြှင့်ခံရတဲ့မင်းသမီးနေရာကိုရရှိခဲ့ပါရရှင်ဆန်ဒရာဘူလော့မွေးနေ့မရောက်ခင်နှစ်ရက်ဇူလိုင်လ24ရက်နေ့မှာတော့55နှစ်ပြည့်သွားတဲ့သူကပရိသတ်တွေဂျေလိုလို့ချစ်စနိုးခေါ်တဲ့လက်တီနိုမင်းသမီး Jennifer Lopez ပဲဖြစ်ပါတယ်။သူကလည်းသူကြော်ဖြတ်ခဲ့တဲ့55နှစ်တာကာလမှာအောင်မြင်မှုတွေအများကြီးရရှိခဲ့ပြီးတော့ရှေ့လျှောက်လဲနည်းနည်းလေးမှအရင်ရော့သွားမဲ့ပုံမရှိပါဘူး။ Jennifer Lopez ကတော့နယူးယောက်မြို့မှာမွေးဖွားတာဖြစ်ပြီးတော့ဂီတရုပ်ရှင် TV နယ်ပယ်ဆောင်မှာသူကအောင်မြင်မှုရရှိထားတာပါ။ပေါ်တိုရီကိုမိသားစုကပေါက်ဖွာလာတဲ့ Jennifer Lopez ဟာ1969မှာမွေးဖွားလာခြင်းကစပြီးတော့သူအမှုပညာရဲ့ဝင်တော့မယ်လို့ဆုံးဖြတ်တဲ့အချိန်အထိနယူးယောက်က Bronx ရပ်ကွက်မှာနေထိုင်နေတာဖြစ်ပါတယ်။အမှုပညာနယ်ရဲ့စပြီးတော့ခြေလှမ်းဝင်ရသွားတာကတော့1992ခုနှစ် In Living Color ဟာတာဇမ်မြူကာမှာကကြေတဲ့ဖြစ်နေပါဝင်ခွင့်ရတာပဲဖြစ်ပါတယ်။1990ပြည့်လို့နောက်ဆုံးပိုင်းမှာတော့ဆယ်လီနာဆိုတဲ့အထုပ်ပတိရုပ်ရှင်ဇာတ်ကားမှာပါဝင်ခွင့်ရပြီးတော့နာမည်ဆရလာခဲ့ပါတယ်။1999မှာပဲသူ့ရဲ့ပထမအဆုံး Tail Album ထွက်လာတာပါ။ဂီတဘက်မှာပြောရမယ်ဆိုရင်တော့သူအခုချိန်ထိတေးတပြား၈ချက်ထွက်ခဲ့ပြီးဖြစ်ပါတယ်။အချစ်ရင်းနဲ့ပတ်သက်ရင်တော့မင်းသား Ben Affleck နဲ့လည်းလူတွေအားလုံးအာရုံစိုက်ဖြစ်အောင်နှစ်နှစ်လောက်တွဲခဲ့ကြပြီးတော့သူ့ရဲ့တချင်းမှာနောက်ကနေကားတဲ့အကသမား Chris Jr. နဲ့လည်းလက်ထပ်ခဲ့တာပါ။ကျူဘာမင်းသားအိုဂျန်နီနိုဝါနဲ့ကတော့1990ပြည့်လွန်အဆုံးပိုင်းမှာတစ်နှစ်လောက်လက်ထပ်ပေါင်းတင်ခဲ့ပါတယ်။အဆိုတော့မတ်အန်သနီနဲ့တော့အိမ်အောင်တက်တန်းအကြာဆုံးဖြစ်နေ10နှစ်ပေါင်းတင်ခဲ့ပြီးတော့သူနဲ့ကလေးနှစ်ယောက်ရခဲ့ပါတယ်။အခုတော့ဂျေလိုကရုပ်မြင်သံကြားနယ်ပယ်ပဲလဲခြေလှမ်းလာခဲ့ပြီဖြစ်ပါတယ်။ Fox ရုပ်မြင်သံကြားကတင်ဆက်တဲ့ American Idol အစီအစဉ်မှာဒိုင်သူကြီးဖြစ်နေပါဝင်မှာဖြစ်ပါတယ်ရှင်။Jennifer Lopez မွေးနေ့မတိုင်ခင်နေ့ရဲ့ဇူလိုင်လ22ရက်နေ့ကတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားလေး George ရဲ့အသက်တစ်နှစ်ပြည့်မွေးနေ့ပဲဖြစ်ပါတယ်။ဗြိတိသျှထီးနှံအမွေဆက်ခံတဲ့တတိယနေရာမှာရှိနေတဲ့မင်းသားလေး George ဟာလွန်ခဲ့တဲ့တစ်နှစ်လောက်ကပဲလန်ဒန်မြို့လေက Saint Mary ဆေးရုံရဲ့ Lindo ဆောင်းမှာမွေးဖွားခဲ့တာဖြစ်ပါတယ်။
ဇူလိုင်23ရက်နေ့မှာပဲမိဘနှစ်ပါးကသူ့ကိုစောင့်စားနေတဲ့လူထုပရိသတ်နဲ့မိတ်ဆက်ပေးခဲ့တာပါ။မင်းသားလေးရဲ့ဓာတ်ပုံကိုတော့ဩဂုတ်လ20ရက်နေ့မှာတရားဝင်ထုတ်ဝေခဲ့ပါတယ်။မင်းသားဂျော့ချ်က2013ခုနှစ်အောက်တိုဘာလ23ရက်နေ့မှာ Saint James Nano ရဲ့ Royal ဘုရားကျောင်းမှာခရီးယန်ဘာသာတဲ့ကိုသွတ်သွင်းခံခဲ့ရပါတယ်။ဂျော့ချ်ကရှစ်လသားအရွယ်မှာပဲနိုင်ငံသားကိုလည်းခရီးထွက်ပြီးတော့နယူးဇီလန်နိုင်ငံကိုမိဘနှစ်ပါးနဲ့အတူသွားရောက်ခဲ့တာပါ။မင်းသားလေးရဲ့တနှစ်ပြည့်မွေးနေ့ထိမ့်မတ်ဖြစ်နေတော့မင်းသားဂျော့ချ်လန်ဒန်ကသဘာဝတမိုင်းပြတိုင်းမှာ Sensational Butterflies ရင်းခုန်လှူရှားဝယ်လိပ်ပြလေးများဆိုတဲ့ပြကန်းမှာတွားကြည့်နေခဲ့တဲ့ပုံကိုကန်စင်တန်နန်းတော်ကဇူလိုင်လ19ရက်နေ့မှာထုတ်ဝေလိုက်ပါတယ်။တနှစ်ပြည့်မွေးနေ့အထိမ့်မတ်ထုတ်ဝေတဲ့ဓာတ်ပုံကစုစုပေါင်း3ပုံဖြစ်ပါတယ်။ Press Association Media ဌာနကဓာတ်ပုံဆရာ John Stillwell ရိုက်ကူးတဲ့အဲဒီဓာတ်ပုံမှာဂျော့ချ်ကအောက်ခံတဲ့ပြတိချက်လေးပေါ်ကနေပြီးတော့ဂျင်းအိုဗာရောဝစ်ဆုံလေးနဲ့လိပ်ပြာတွေကိုတအံ့တအောကြည့်နေတဲ့ပုံတွေ့ရပါတယ်။တကယ်လိပ်ပြာတွေကိုလှုပ်ပေးထားတဲ့အဲ့ဒီပြကန်းကစက်တင်ဘာလ14ရက်နေ့ထိဆက်ပြီးတော့ခင်းကျင်းပြသထားမှာဖြစ်ပါတယ်ရှင
် Hey y'all it's friend I got to tell you something
ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
တတ်တဲ့အောင်သတင်းလွှာကိုမအေးတနာကျော်ကတင်ဆက်သွားတာပါရှင်။အခုတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါပါ။အနုပညာရှင်စန်းနီယာအောင်ဝင်းရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါ။မမိုးဖြူကနေပြီးတော့တင်ဆက်ထားပါရရှင
်။စပေးလိုက်တဲ့အခြေခံတွေကြောင့်ကျွန်တော်ရဲ့ယုံကြည်ရာဖြစ်လာခဲ့ပါကျွန်တော်အသက်၄၅နှစ်အရွယ်တုန်းကမိဘနှစ်ပါးဟာဘာကြောင့်မှမသိပဲနဲ့စံရမတည်ရင်နှုတ်မတိုက်ဘူးတို့မဟုတ်ဘူးမပေးဘူးတို့ဆိုတာနဲ့ဆက်ခဲ့ပါတယ်နောက်တော့မိဘတွေကျွန်တော်ငငယ်လေးတည်းကဆုံးသွားတော့သူတို့မှားထားခဲ့တဲ့သားရေစံရတည်ရမယ်နော်ဆိုတာကျွန်တော်စံရတည်ပါတယ်အခုတည်သက်50ကျော်သွားပြီပေါ့ဗျာအဲ့ဒီမှာကျွန်တော်ဘာသာတွေ့လိုက်လဲလို့ဆိုကျွန်တော်တို့မိဘနှစ်ပါးဆုံးသွားတဲ့အခါမြမအမှုပညာကိုချစ်တတ်တဲ့သားတစ်ယောက်ပဲရလိုက်တယ်အကယ်၍ကျွန်တော်ကဒီမြမအမှုပညာကိုဒီတိုင်းပဲသိမ့်ထားပြီးတနေ့ကျတော့ကျွန်တော်ပျောက်ကွယ်သွားတဲ့နည်းချက်ပြန်တော့ကျွန်တော်လူတီးနိုင်တဲ့အမှုပညာရှင်တယောက်ပျောက်ကွယ်သွားအောင်မှာပါပဲအဆင်မြင်ပြီးဖြစ်စေအဆင်မိတ်ပြီးဖြစ်စေမြမအမှုပညာကိုချစ်တတ်တဲ့စိတ်ကအဓိကကြောင့်အဲ့တော့ကျွန်တော်ဘာယုံကြည်တယ်လဲလို့ပြောရမယ်ဆိုစဘာစိုက်တဲ့အခါစဘာမျိုးလုံလုံလောက်လောက်သိမ့်ထားရအကယ်၍စဘာမျိုးကိုတပူးစာထားပြီးတော့စိုက်လိုက်လို့ရလာတဲ့စဘာမျိုးကိုစားလို့မလောက်ဘူးဆိုတဲ့ဒုက္ခနဲ့ကြုံမဲ့အစားမျိုးကောင်းတဲ့စဘာကိုများများစားစားဆောင်ထားပြီးများများစားစားပြန်ဆိုင်ရင်စဘာတွေအများကြီးပြန်ထွက်မယ်လို့ပြန်စားမိပါတယ်ခုခေတ်လူငယ်တွေမှာသူတို့ဂီတကိုတော့ချစ်တယ်ဒါပေမဲ့မြမဂီတဟာဘာလဲဆိုတာတော်တော်များများမျက်စိလျော်သွားပါပြီပြီးရတဲ့နှစ်ကလေးကနိုင်ငံတော်တော်များများမှာအမှုပညာအဖွဲ့တွေကိုကျွန်တော်ဖွဲ့လိုက်တယ်ဒါဟာဘာလဲဆိုတော့မြန်မာ American Musical Arts Society ဆိုတဲ့ဖွဲ့တော့ကျွန်တော်ပထမအတီးလိုက်တယ်ကျွန်တော်ကိုကူညီတဲ့သူတွေလည်းအများကြီးပေါ့ဗျအဲ့ဒီအနေနဲ့မြန်မာ American ဂီတအမှုပညာအသင်းဖြစ်ပေါ်ပြီးတဲ့နောက်ထိုင်ဝမ်မှာလည်းထိုင်ဝမ်မြန်မာဂီတအမှုပညာအသင်းဆိုတာကျွန်တော်ဖွဲ့စည်းပေးခဲ့ပြီးပါပြီအဲ့ဒီအပြင်ထိုင်မြန်မာဂီတအမှုပညာအသင်းဆိုပြီးတော့ဆရာမတော်မြတ်ကျော်ရှင်ရဲ့အကူအညီနဲ့ကျွန်တော်အဖွဲ့စည်းတွေဖွဲ့ပါနောက်လာမယ့်လမှာလည်းအင်္ဂလန်မှာဂီတအမှုပညာအသင်းလုပ်မှာပါအဲ့ဒီမြမဂီတအသင်းကဘာလဲဆိုတော့မြမတို့ဆိုသောဂီတမြမတို့တီးသောဂီတမဟုတ်မြမဤဂီတကိုကျွန်တော်ဆိုလိုတာပါအဲ့ဒါလို့မလုပ်ဘူးဆိုရင်နောင်လာမဲ့နှစ်တွေခေတ်တွေပါနံပါတ်၁လူဦးရေရောလာလိမ့်မယ်ကျွန်တော်မိဘနှစ်ပါးဆုံးသွားလို့ကျွန်တော်တယောက်ပဲကြံလို့ကျွန်တော်သေသွားရင်လည်းနောက်ကြမ်းမှာမဟုတ်ဘူးဆိုရင်မြမအမှုပညာကိုချစ်တတ်တဲ့လူဦးရေနဲသွားမှာမြမဂီတကိုမြင်ဖို့အတွက်ရှားပန်းနေရင်မြမဂီတကိုချစ်ဖို့အတွက်သဲလွန်စားတော်ပုံမလားတော့ဒါဖြစ်ကျွန်တော်ကတီးပေးတယ်ကျွန်တော်ကျမတို့ဓာရီတီးနေတယ်ဘာလို့ပေးရမလဲလို့ကျွန်တော်ကိုမေးတဲ့အဖြေကိုပေးတဲ့အခါဒီလူတွေဘာဖြစ်လာမလဲဆိုတော့မ မြမဂီတာကိုချစ်တဲ့လူဥယျာဉ်များလာမယ်သူတို့တွေကိုယ်တိုင်ထက်ထက်မြက်မြက်နဲ့တော်လာတဲ့ဂီတာကမဟုတ်ရင်တော့အဲ့လိုစိတ်ဝင်စားတဲ့လူများတဲ့နေ့ဟာမြမဂီတာအနုပညာကိုကျွန်တော်တို့ဆောင်ထားတဲ့မျိုးစပါများတဲ့နေ့ပါပဲဒါကြောင့်မလို့ကျွန်တော်ရဲ့ယုံကြည်ချက်ဟာဘာလဲဆိုရင်ကျွန်တော်စီကစလို့လူပေါင်းများစွာကမြမအနုပညာအလှပကိုတွေ့၍မြမအနုပညာကိုချစ်တတ်မယ်ထိမ့်သိမ့်တတ်မယ်ကိုမတီးနိုင်ရင်တော့ကိုရဲ့သားသမီးတွေဒီကိုလက်ဆင့်ကမ်းမယ်ဆိုရင်ကျွန်တော်မရှိတဲ့အခါနောက်မှရှိတဲ့ဂီတဝါဒနာရှင်တွေကသူတို့ရဲ့သားသမီးတွေအကုန်လုံးကိုမြမဂီတထိမ့်သိမ့်လို့လုပ်ပါလေသူတို့ဘလောက်ပဲတီးတီးသူတို့ကိုလက်ခုပ်တီးမယ်နားတော်တာဆင်ကြတဲ့ပြိဿမရှိရင်အချီးနှီးပဲဒါကြောင့်မလို့ငါတို့ဘလောက်ပဲတော်တော်နားထောင်ပြီးတဲ့သူတွေဟာငါတို့ရဲ့ကျေးဇူးရှင်တွေလို့ကျေးဇူးတရားပြတတ်တယ်အဲ့ဒါတွေဟာကျွန်တော်ရဲ့ယုံကြည်ချက်ပါပဲခင်ဗျာကျေးဇူးတင်ပါတယ်မြမဂီတအလှပများကိုချစ်ခင်နှစ်သက်ကြတဲ့ကျွန်တော်ရဲ့ဂီတညီကိုမောင်နှမများအားလုံးရှင်လန်းဆံမြေ့ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြတာပါရှင
်ပရရှင်ခင်ဗျာဒီမနက်ကမှပြည်ရင်ပြောင်းလဲမှုတွေလှုပ်လာတာကိုကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကချီးကျူးခဲ့ပေမဲ့ပြဿနာတွေတဘုံကြီးရှိနေသေးတာကိုလည်းထောက်ပြဝေဖန်သွားပါတယ်ဒီလိုတိုးတက်မှုမရှိတာပြုပြင်ပြောင်းလဲရေးကာလတူတောင်းနေသေးလို့ပဲလားပြောင်းတင်တာတွေရှိရနေမပြောင်းတာလားဆိုတော့အင်ကန်နင်းညာဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုတင်ပေးဖို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြွတင်ပြဖို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ
။ဇူလိုင်လ28ရက်တနင်္လာနေ့ညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်တန်လှည့်နေပါရရှင်။ကျမတို့ VOE အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်။မေတ္တာတေးလက်ဆောင်ပါခြင်းတယ်ဆိုလို့ရှိရင်ကျမတို့ရှီကိုအီးမေးလ်ကနေပြီးတော့အမြန်ဆုံးဆက်သွယ်ရေးသားပေးဖို့နိုင်ပါတယ်။လိပ်စာက burmese@voanews.com ဖြစ်ပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။အစ္စရေးနဲ့ဟမတ်စ်တွေကြားသတင်းသုံးပတ်ကြားတိုက်ခိုက်နေမှုတွေအဆုံးသတ်ပြီးနှစ်ဖက်အပြစ်ခတ်ရက်ဆဲလာအောင်ကမ္ဘာခေါင်းဆောင်တွေကဖိအားပေးနေကြချိန်မှာပဲမွတ်စလင်တွေရဲ့အစ်ပွဲတော်ကြောက်ရွံ့ချိန်မှုဂါဇာမှာတိုက်ခိုက်မှုတွေလျော့ပါလာနေပါတယ်။အစ္စရေးနဲ့ဟမတ်စ်တွေကြားလူသားချင်းစာနာမှုတွေတတ်မှတ်ချက်တစုံတရာမထားပဲအများဆုံးအပြစ်ခတ်ရက်ဆဲချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအကြေညာချက်ထုတ်ပြန်လိုက်တာပါ။ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူးကတော့ဒါကိုလက်မခံပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာအစ္စရေးအရက်သားတွေကိုတိုက်ခိုက်နေတဲ့ဟမတ်စ်အကြမ်းဖက်အဖွဲ့ကိုနှိမ်နှင်းဖို့လိုအပ်နေပြီလို့ဆိုပါတယ်။မလေးရှားလင်းအမှတ် 18 ကိုယူကရိန်းတပုံတွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ချခဲ့တာဟာစစ်ရာဇဝမှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်။တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနာဗီပီလေးကလင်းကိုဒီလိုကြောက်မဲ့ဖွဲ့ပစ်ချခဲ့တာဟာစစ်ရာဇဝမှုမြောက်တယ်လို့သတ်မှတ်နိုင်တဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်လိုက်တာလို့ဆိုပါတယ်။လင်းပစ်ချခဲ့မှုကိုချက်ချင်းပြည့်ပြည့်စုံစုံထိထိရောက်ရောက်နဲ့လွတ်လပ်ပြီးဗက်လိုက်မှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကကိုရီးယားကျွမ်းဆွယ်ဒေသတင်းမာမှုအတွေ့တိုးအောင်လုပ်နေတယ်လို့ဆက်ဆွဲပြီးအမေရိကန်နိုင်ငံကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မှုတွေလုပ်မယ်လို့မြောက်ကိုရီးယားထိပ်တန်းစစ်ဖက်အရာရှိကြီးတူကချိန်ချောက်လိုက်ပါတယ်။တောင်ကိုရီးယားစီဝေါ်ကရုတ်တင်းမောနှင်းမြုပ်မှုမှာလွတ်မြောက်ခဲ့တဲ့ကျောင်းသူကျောင်းသား6ဦးတို့ကဒီတင်းမောနှင်းမြုပ်ချိန်မှာထွက်ပြေးလွတ်မြောက်ခဲ့ကြတဲ့ဝန်ထမ်း15ဦးတို့ကိုတရားဆွဲဆိုထားတဲ့အန်ဆမ်မြို့ကတရားရုံးမှာတနင်္လာနေ့ကထွက်ဆိုချက်တွေပေးခဲ့ကြပါတယ်။
ဒီအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမမ။အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိတိုက်ရိုက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားဆင်တဲ့အတွက်လည်းတော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.